Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်မေလ3ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American မြောက်အောင်စု Washington DC မြို့တော်ကနေလိုင်းတို့မီတာ2450 kHz နဲ့လိုင်းမီတာ190 kHz ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကို VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြင့်နဲ့ဓာတ်ရိုက်ထုတ်လွှင့်နေတာပါ။ဒီကနေ့မနက်ခင်းအစီအစဉ်တွေကိုတော့ကျွန်တော်ညံဝင်းအောင်ကတောင်းရင်ယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ။
အမေရိကန်နိုင်ငံတော်ကတက္ကသိုလ်ကျောင်းဝင်တွေမှာဂါဇာစစ်ဆန့်ကျင်ရေးဆန္ဒပြမှုတွေတိုးလာနေချိန်မှာပဲလွတ်လပ်စွာပြောဆိုခွင့်နဲ့အတူတရားဥပဒေစိုးမိုးမှုရှိဖို့လိုအပ်တယ်လို့သမ္မတဘိုင်ဒန်ကတုံ့ပြန်လိုက်ပါတယ်။အစ္စရေးနဲ့ယာယီပြည်ရဲ့အဆိုပြုချက်ကိုသုံးသပ်လေ့လာနေတယ်လို့ဟာမတ်အကြီးအကဲကပြောပါတယ်။တောင်ကိုရီးယားနိုင်ငံတွင်နိုင်ငံခြားရေးတန်ယုံ၅ယုံကိုအကြမ်းဖက်တိုက်ခတ်ခံနိုင်ခြင်းလုံခြုံရေးသတိပေးမှုတိုးမြင့်လိုက်ပါတယ်။
အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့ဖြစ်ပေါ်လာနိုင်ခြေရှိတဲ့အနာဂတ်မြန်မာနိုင်ငံအသင်းနဲ့ပတ်သက်လို့လူနည်းစုတွေရဲ့အငြင်းတင်ပြချက်တစ်ခါရခိုင်ပြည်နယ်ကလက်နက်ကင်တိုက်ပွဲတွေကြားဆန်းနေခါပြက်လက်နေတဲ့လူတွေရဲ့အခြေအနေသတင်းပေးဖို့ချက်နဲ့ရိုဟင်ဂျာတွေပါကြုံနေရတဲ့တင်းမာမှုတွေအကြောင်းမေးမြန်းချက်အဲ့ဒီနောက်မှာတော့စိတ်ဝင်စားဖွယ်နိုင်ငံတကာသတင်းထွာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေဖြစ်ဥအောင်ခင်ရမြန်မာရေးတုံသက်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လင်းဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ
။အမေရိကန်နိုင်ငံတလွားကတက္ကသိုလ်ကျောင်းဝင်းတွေမှာဂါဇာစစ်ဆန့်ကျင်ဆန္ဒပြမှုတွေတိုးလာနေချိန်မှာပဲသမ္မတဂျိုးဘိုင်ဒန်ကလက်လက်စွာပြောဆိုခွင့်နဲ့အတူတရားဥပဒေစိုးမိုးမှုရှိဖို့လိုအပ်တယ်လို့ချက်စပရင်းနေမှာသမ္မတအေမြူကနေပြည်သူကိုမိန့်ခွန်းပြောပါတယ်။လလစွာပြောဆိုခွင့်ဟာဒီမိုကရေစီအတွက်အဓိကကြတာမှန်ပေမဲ့တရားဥပဒေစိုးမိုးမှုတော့ရှိရမယ်လို့ပြောပါတယ်။အမေရိကန်နိုင်ငံကလူမှုအသံတိတ်သွားစေတဲ့ဓမ္မမှုအတိုက်ခံတွေကိုဖိနှိပ်တဲ့အာဏာရှင်နိုင်ငံမဟုတ်တဲ့အတွက်အရေးကြီးတဲ့ပြဿနာတွေကိုတုံ့ပြန်ရမှာအမေရိကန်ရဲ့အကောင်းဆုံးဒလိထုံးစံကငြိမ်းချမ်းစွာဆန္ဒဖော်ထုတ်တာဖြစ်ကြောင်းလည်းပြောပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်ပါဝင် Republican Party ဝင်တချို့ကဆန္ဒပြမှုကိုနှိမ်နှင်းမှုပြည်ဆောင်တက်ဆစ်လွတ်ခိုင်းတာကိုသူလက်မခံတော့ပြောပါတယ်။အခုလိုတက္ကသိုလ်ကျောင်းဝင်ဆန္ဒပြမှုတွေကသူ့ရဲ့ဂါဇာရေးကန့်တွယ်မှုတွေကိုပြန်စဉ်းစားစေမှာမဟုတ်ဘူးလို့လည်းပြောပါတယ်။အစ္စရေးရဲ့စစ်ပွဲဆင်ရနဲ့ပတ်သက်ပြီးတချို့ကိုသူ့အစိုးရအဖွဲ့ကဝေဖန်ပေမဲ့တိုးတက်သောဒီမိုကရက်တွေ၊ American Muslim အဖွဲ့အစည်းတွေကတားနေတဲ့ကြားကပဲဟာမတ်စ်တွေကိုရှင်းလင်းဖယ်ရှားဖို့လုပ်နေတဲ့အစ္စရေးကြိုးပမ်းမှုကိုဆက်ပြီးထောက်ခံပံ့ပိုးမယ်လို့လည်းပြောပါတယ်။ American နဲ့ Islamic ဆက်ဆံရေးကောင်စီဒုတိယအကြီးအကဲ Edward Mitchell ကတော့ Mr. Biden ရဲ့မင်းကဟာနှစ်ဖက်စလုံးအတွက်လက်ခံနိုင်စရာမရှိပဲပြတ်သားမှုမရှိဘူးလို့ဝေဖန်ပါတယ်။ဟာမတ်စ်အဖွဲ့ကအပြုသဘောဆောင်တဲ့အနေနဲ့အစ္စရေးနဲ့ယာယီအပြစ်ခတ်ရစေးအစုပြုချက်တင်ဖို့လေ့လာနေတယ်လို့ဟာမတ်စ်အကြီးအကဲအစ်မီဟာနီယာကချက်သပရင်းနေမှာပြောပါတယ်။ဟာနီယာဟာဒီကိစ္စအတွက်အီဂျစ်ထောင်လိုင်းအကြီးအကဲအဘတ်စ်ကမဲကိုရောကာတာဝန်ကြီးချုပ်မိုဟာမက်ဘင်အဗ်ဒူရာမန်အယ်သာနီကိုတယ်လီဖုန်းဆက်ပြီးဆွေးနွေးခဲ့တယ်လို့လည်းဟာမတ်စ်ကြေညာချက်မှာဖော်ပြပါတယ်။ဒါပြင်အပြစ်ရရင်ဆွေးနွေးမှုတွေပိုလှုပ်ဖို့အီဂျစ်ကိုကိုယ်စားလှယ်အဖွဲ့တစ်ဖွဲ့သူဆင်းလွတ်ထားတယ်လို့ပြောပါတယ်။ဂါဇာမှာရပ်ပေါင်း40အပြစ်ရဖို့နဲ့ပါလက်စတိုင်းအချင်းသားအများပြားပြန်ပြီးလှုပ်ပေးဖို့အတွက်ဟာမတ်စ်ဘက်ကဒါဇင်နဲ့ချီတဲ့အစ္စရေးဒဇာကံတွေပြန်လှုပ်ပေးဖို့နှိမ့်နိုင်မှုတွေကအဆုံးပြုခဲ့တာဖြစ်ပါတယ်။အဖမ်းခံရတဲ့ပါလက်စတိုင်းတွေပြန်လွတ်လာဖို့နဲ့သူတို့ဒုက္ခရောက်နေတာချက်ချင်းလျော့တာကိုဟာမတ်စ်ဘက်ကမြင်ကျင်နေဆိုရင်တော့ဒီအဆိုဖြစ်ချက်ကိုဟာမတ်စ်ဘက်ကလက်ခံမှုလိုတယ်လို့အစ္စရေးကိုတွားရောက်တဲ့ခီးစံပြန်မှာဗိုလ်ထုနေကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောကြားခဲ့တာဖြစ်ပါတယ်။ဟာမတ်စ်ကတော့အစ္စရေးရဲ့နောက်ဆုံးကမ်းလှမ်းချက်ကိုသူတို့ရကြောင်းနဲ့သူတို့ဘက်ကတစုံတရာမတုံ့ပြန်ခင်အခြေအနေကိုလေ့လာအောင်မယ်လို့စနေနေ့မှာပြောပါတယ်။မြောက်ကိုရီးယားကတောင်ကိုရီးယားမှာရှိတဲ့နိုင်ငံသားတန်ယုံတွေကိုတိုက်ခိုက်ဖို့ရှိတဲ့ဆိုတဲ့သတိပေးချက်ကြောင့်နိုင်ငံပေါင်း၅နိုင်ငံကတန်ယုံတွေအတွက်အကြမ်းဖက်မှုသတိပေးချက်အဆင့်ကိုတွန်းမြင့်လိုက်တယ်လို့တောင်ကိုရီးယားနိုင်ငံသားရဲ့ဌာနကချက်သပရင်းနေမှာကြေညာပါတယ်။အကြမ်းဖက်မှုတတိပေးချက်ကိုနိုင်ငံရဲ့ဒုတိယအမြင့်ဆုံးအဆင့်ဖြစ်တဲ့အကြမ်းဖက်တိုက်ခိုက်တဲ့အခါကနိုင်ငံရဲ့အရှိဆုံးအဆင့်ဖြစ်ကြောင်းကြေညာချက်မှာဖော်ပြပါတယ်။တောင်ကိုရီးယားအကြမ်းဖက်မှုတုံ့ပြန်ရေးဗဟိုဌာနရဲ့ချက်သပရင်းနေအစည်းအဝေးအတွင်းအခုလိုဆုံးဖြတ်တာဖြစ်ပြီးမြောက်ကိုရီးယားကတောင်ကိုရီးယားမှာရှိတဲ့တန်ယုံတွေကိုတိုက်ခိုက်ဖို့စီစဉ်နေကြောင်းထောက်လိုင်းရေးသတင်းရလာကြောင်းဖြစ်ကြောင်းပြောပေမဲ့ချင်းချောက်ပုံအသေးစိတ်ကိုတော့ထုတ်မပြောပါဘူး။တောင်ကိုရီးယားမှာရှိတဲ့ကမ်ဘောဒီးယားလာအိုနဲ့ဗီယက်နမ်တန်ယုံတွေအပြင်ရုရှားရဲ့အရှေ့ဘက်ကဗလာဒီဗော့စတောက်မြို့နဲ့တရုတ်အရှေ့မြောက်ကရှန်ယန်းမှာရှိတဲ့ကောင်စစ်ရုံးတွေကိုပိတ်မှတ်ထားတယ်လို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအသေးစိတ်သိရဖို့တောင်ကိုရီးယားနိုင်ငံသားရဲ့ဌာနကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့မတုံ့ပြန်သေးပါဘူး။မြောက်ကိုရီးယားဟိုရင်ကလေးကတောင်ကိုရီးယားပေါ်မှာအကြမ်းဖက်တိုက်ခိုက်မှုတွေနိုင်ငံရေးရလှုပ်ကြံမှုတွေရှိခဲ့တာဖြစ်ပါတယ်။
VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6ရက်နေ့ကနေ9ရက်နေ့အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တံကတောက်ချာမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာအမျိုးသားတွေကိုမေးလတရနေ့ကစပြီးနိုင်ငံခြားထွက်အလုပ်လုပ်ခွင့်ကိုစစ်ကောင်စီကကြားရည်ရထားလိုက်ပါတယ်။ထွက်ခွာခွင့်ကိစ္စတွေပိုးပြီးအချိန်ယူစစ်ဆင်နိုင်ဖို့နဲ့တခြားအခြေအနေအရယာယီဆိုင်ငံထားတယ်လို့အလုပ်သမားဝန်ကြီးဌာနကသတင်းမီဒီယာတွေကိုပြောပါတယ်။မြန်မာနိုင်ငံမှာအရွယ်ရောက်ပြီးအမျိုးသားအမျိုးသမီးတွေမဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေစစ်ကောင်စီကလည်းအသက်သွင်းခဲ့ပြီးတဲ့နောက်နိုင်ငံပြင်ပကလူငယ်အများအပြားထွက်သွားကြတယ်လို့ထွက်ခွာနိုင်မှုစူးစမ်းနေတဲ့လူငယ်တွေလည်းအများကြီးရှိပါတယ်။ဒီလိုအချိန်တွေမှာမျိုးသားတွေနိုင်ငံခြားထွက်ခွင့်ကိုစစ်ကောင်စီကယာယီရဆိုင်းလိုက်တာဖြစ်ပါတယ်။ February 10ရက်မှာစတင်အသက်ဝင်တယ်လို့စစ်ကောင်စီကကြေညာခဲ့တဲ့ဥပဒေအရအသက်18နှစ်ကနေ35နှစ်ရွယ်အမျိုးသားတွေအသက်18နှစ်ကနေ28နှစ်ရွယ်အမျိုးသမီးတွေစစ်မှုထမ်းရမှာပါ။ဆရာဝန် engineer စစ်မှုလက်မှုပညာတတ်မြောက်ကျွမ်းကျင်သူတွေဆိုရင်တော့အသက်18နှစ်ကနေ45နှစ်အထိအမျိုးသား18နှစ်ကနေ35နှစ်အထိအမျိုးသမီးတွေစစ်မှုထမ်းရမယ်လို့ဥပဒေမှာဖော်ပြပါတယ်။အချို့မြို့နယ်တွေမှာလူငယ်လူရွယ်တွေကိုစစ်တပ်ကနေအတင်းကြပ်ခေါ်ဆောင်တာမျိုးရှိနေသေးပါမြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းခဲ့တဲ့နောက်မှာထွက်ပြေးခိုးလုံနေတဲ့မြန်မာဒုက္ခသည်38ဦးကိုအိန္ဒိယအာဏာပိုင်တွေကမေလ2ရက်နေ့မှာပထမတုပ်ဖြစ်နဲ့ပြန်ပြီးပို့လိုက်တယ်လို့အိန္ဒိယနယ်စပ်မှာနေထိုင်တဲ့ဦးသိန်းက VOA ကိုပြောပါတယ်
မြန်မာနိုင်ငံက38ယောက်ကိုတမူးမြို့မဖုံးချုံပြန်ပို့တယ်လို့ကြားရတယ်။အဲ့38ယောက်ကပြီးခဲ့တဲ့လတွေလုံးကအင်ဖာထောင်ထဲမှာမြန်မာနိုင်ငံသားရှိနေ89ယောက်ပို့ဖို့အစီအစဉ်မှာတမူးဘက်ကလက်ခံမဲ့လူရှိလို့မိုးဒီက KLP အာဆန်လိုက်ပဲတခါမှထားထားတဲ့38ယောက်ကိုခုမှပို့နိုင်ခဲ့တာဖြစ်တယ
်။ထောင်ထဲမှာနောက်ထပ်150လောက်ကျန်နေသေးတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံရဲ့အချမ်းကတိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံတွင်းကိုအရသာဒုက္ခသည်တွေဖြင့်မြန်မာစစ်သားတွေပါထွက်ပြေးပြီးခိုလုံတဲ့အတွက်အိန္ဒိယဗဟိုအစိုးရကရောမနစ်ကလူမျိုးရေးအဓိကရောလူပေါင်း220လောက်တေဆုံးခဲ့တဲ့မဏိပူပြည်နယ်ကအစိုးရတာဝန်ရှိသူတွေကပါလုံခြုံရေးအတွက်စိုးရိမ်တာကြောင့်အခုလိုပြန်ပို့ဖို့ဖြစ်လာတာပါ1957မှာပြတ်ထန်းတဲ့ဒုက္ခသည်များဆန်ရကုလသမဂ္ဂဗရင်ဂျန်ဆာချုပ်ကိုအိန္ဒိယကလက်မှတ်ထိုးမထားတယ်လို့သူ့နိုင်ငံတွင်းမှာလည်းဒုက္ခသည်တွေကိုအကာအကွယ်ပေးတဲ့ဥပဒေပြထန်းထားတာမရှိပါဘူး။အာဖရိကအရှေ့ပိုင်းကကင်ညာနဲ့တန်ဇင်းနီးယားမှာဆိုင်ကလုန်းမုန်တိုင်းတိုက်ခတ်ပြီးမိုးကြီးရေရှမ်းနဲ့ဒဏ်ကြောင့်လူပေါင်း350ကျော်သေဆုံးခဲ့ရတယ်လို့တောင်းနေချီတဲ့ဒေသခံတွေအိုးရင်ဆန့်ခွာဘေးလွတ်ရာထွက်ပြေးခဲ့ရပါတယ်။ကင်ညာမှာတော့မတ်လကတည်းကရေကြီးရေရှမ်းမှုကြောင့်သေဆုံးရသူက188ယောက်ရှိပြီဖြစ်တယ်လို့ပျောက်ဆုံးသူက90လောက်ရှိနေပြီးအိုးရင်ဆန့်ခွာထွက်ပြေးရသူကတသိန်း6000ခွဲလောက်ရှိနေတယ်လို့ကန်ယာပြည်ရဲ့ဝန်ကြီးဌာနကပြောပါတယ်။ကန်ယူတဲ့ဒေသတလွားဟိုင်ဒရာဆိုင်ကလုန်းဒဏ်ခံနေရချေရှိနေပြီးတော့မိုးသီးထန်တာ၊ဘေးပြင်းတိုက်ခတ်တာနဲ့တိုင်းကြီးတွေရိုက်ခတ်ရှိမှန်တဲ့အတွက်အိန္ဒိယသမုဒ္ဒရာတွင်ရေကြောင်းသွားလာမှုအလုံးပေါ်တက်ရောက်နိုင်တယ်လို့ကန်ယာသမ္မတဝီလျံရူတူကပြောပါတယ်။အိန္ဒိယတန်ဇန်နီးယားမှာတော့ရေကြီးမှုနဲ့မြေပြင်မှုကြောင့်တေဆုံးသူဟာ155ဦးနဲ့မနည်းရှိပြီးဆိုင်ကလုန်းထီရာကြောင့်အိုးရင်ဆန့်ခွာထွက်ပြေးရသူပိုများလာမယ်လို့ခန့်မှန်းထားပါတယ်။တန်ဇင်းနီးယားချက်ချင်းရေးအဖွဲ့ကတော့အိန္ဒိယသမုဒ္ဒရာနဲ့နီးတဲ့ဒေသတချို့မှာလေပြင်းတိုက်ခတ်ပြီးမိုးကြီးနိုင်တယ်လို့သတိပေးပါတယ်။ကျန်းကျန်းမိုးလေဝသဌာနကလည်းမြို့တော်နိုင်ရိုဘီမှာလာမယ့်နှစ်ရက်အတွင်းမိုးတိထန်စွာရွာသွန်းဖို့ရှိတယ်လို့ခန့်မှန်းထားတာပ
ါ။မြန်မာပြည်ရဲ့တောက်ကြနေမနဲ့ခင်ထိတ်တန့်ရောက်တဲ့တဲ့တွေကိုဒေါခင်မျိုးသက်ပြောပြခဲ့တာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာလေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးဖို့ကြက်တပုတ်နဲ့အရင်စတင်နေပါတယ်အနာဂတ်မြန်မာပြည်တည်ထောင်တဲ့အခါမှာအပြစ်ကျူးလွန်ထားသူတွေပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတဲ့တန်လျာကနေရပ်တန့်မှုလိုမယ်လို့အမေရိကန်ပြည်သူနယူးယောက်ပြည်နယ်ကွန်နက်တက်ကတူမှာကျင်းပတဲ့ မြန်မာနိုင်ငံတည်အကြောင်းဆွေးနွေးပွဲမှာလူနည်းစုခေါင်းဆောင်တူဦးကပြောကြားလိုက်ပါတယ်။နိုင်ငံတည်အကြောင်းဆွေးနွေးပွဲကိုအွန်လိုင်းကနေတက်ရောက်သတင်းယူခဲ့တဲ့ကိုငင်းချမ်းအေးကစူးစီးတင်ပြထားပါတယ
်။ဒီသတင်းပတ်အစောပိုင်းကခေါနယ်တက်ကတို့မြန်မာရေးအစီအစဉ်ကကျင်းပတဲ့ပွဲမှာရှန်ကချင်ကရင်ကရနီချင်းရိုဟင်ဂျာအစရှိတဲ့မတူကွဲတဲ့လူနည်းစုလူမျိုးစုဝင်တွေကခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေပါဝင်ဆွေးနွေးခဲ့ကြပါတယ်။လူနည်းစုတွေရဲ့အမြင်မျှော်မှန်းချက်တွေနဲ့မြန်မာနိုင်ငံတည်ရဲ့အလားအလာရှိတဲ့ဖွဲ့စည်းပုံအနေအထားတွေကိုဆွေးနွေးသုံးသပ်ခဲ့ကြတာပါ။ဥဆောင်ဆွေးနွေးသူတွေကတူဖြစ်တဲ့လူခွင့်ရေးနဲ့ရိုင်ဂျာရေးဆောင်ရွက်ခဲ့သူလက်ရှိဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွင့်ရေးဒုတိယဝန်ကြီးဦးအောင်ကျော်မိုးကတော့အလုံးမျှော်မှန်းထားတဲ့အနာဂတ်ကတော့အလုံးပါဝင်နိုင်တဲ့ Federal Democracy စနစ်ဖြစ်ပြီးလူတိုင်းငြိမ်းငြိမ်းချမ်းသာတဲ့နေနိုင်ငံတရားမျှတမှုရရှိဖို့ဖြစ်တယ်လို့ပြောပါတယ
်။ The fishermen Myanmar that would like to see should beA context where that perpetrators that have
နာဂမြန်မာနိုင်ငံမှာနှစ်ပေါင်း80လုံးလုံးပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတဲ့အပြစ်ကျူးလွန်သူတွေကိုဘယ်လိုပဲပေးဆပ်ပါရစေအပြစ်ပေးအရေးယူနိုင်ရပါမယ်ပြစ်ဒဏ်ကကင်းလွတ်ခွင့်ရနေတဲ့ဒလိကိုရပ်တန့်ရပါလိမ့်မယ်ဒါမျိုးနောက်ထပ်မဖြစ်စေရပါဘူ
းနှစ်80အတွင်းမှာခံရသူတွေသာပြောင်းသွားပေမဲ့ကျူးလွန်တဲ့အဖွဲ့အစည်းကတော့မပြောင်းလဲသလိုအရေးယူအပြစ်ပေးခံရတာမရှိခဲ့ဘူးလို့လည်းဦးအောင်ကျော်မိုးကထောက်ပြပါတယ်လက်ရှိဆန္ဒသိမ်းမှုကိုစန့်ကျင်တဲ့တော်လှန်ရေးကဒီလိုဖြစ်ခွင့်ပေးနေတဲ့စနစ်ကြီးတစ်ခုလုံးကိုတိုက်ဖြတ်နိုင်မှုဖြစ်တယ်လို့ဆိုပါတယ
် I think in New Burma that we all
မြန်မာနိုင်ငံတည်းဗမာနိုင်ငံတည်းဘယ်လိုနာမည်နဲ့ပဲဖြစ်ဖြစ်အားလုံးသဘောတူတဲ့နာမည်တစ်ခုနဲ့နိုင်ငံတည်းမှာလူတိုင်းကိုဘယ်ဘာသာကိုးကွယ်ယုံကြည်တယ်ဆိုတာနဲ့သွင်ပြင်လက္ခဏာအပေါ်မကြည့်ပဲအရေးအချင်းဆွမ်းဆောင်နိုင်ရည်ကိုသာကြည့်ပြီးလူသားချင်းစာနာမှုဒိုင်းတူညီမျှမှုတရားမျှတမှုငြင်းငြမ်းမှုတို့အပေါ်အခြေခံရပါလိမ့်မယ
်အနာဂတ်နိုင်ငံမှာကချင်ကရင်ခရင်ဘယ်လူမျိုးဘယ်ဘာသာဝင်ဖြစ်ဖြစ်ဤချင်းရှိရင်သမရဝင်းကြီးချုပ်ခေါင်းဆောင်ရာထူးတွေယူနိုင်ရမယ်လို့လဲဥအောင်ကျော်မိုးကပြောပါတယ်တစ်ဖက်မှာလည်း2021ခုနှစ်ဆန္ဒသိမ်းတာကိုစန့်ကျင်တဲ့ဒေါ်လာရေးအတွက်မှာမြန်မာနိုင်ငံကမတူကွဲပြားတဲ့လူမျိုးဘာသာဝင်အုပ်စုတွေကြားအရင်ကနေမတူတဲ့စုစည်းညီညွတ်မှုတွေတိစောက်နိုင်နေပြီလို့ဆွေးနွေးပွဲကိုတက်ရောက်လာသူတွေကတညီတညွတ်ထဲပြောကြပါတယ်အဓိကဆွေးနွေးသူတူဖြစ်တဲ့ကရနီပြည်အတိုင်းမငန်ကောင်စီဒုတိယဥက္ကဋ္ဌအေဗလင်းကတော့ပြည်မအစိုးရကနေကြားလို့နာမည်ပြောင်းခဲ့ရတဲ့ကရနီပြည်မှာအရင်ကစစ်အစိုးရကိုတော်လှန်တာအပြင်ဒေသတွင်းကလက်နက်ကိုင်အစုဖွဲ့တွေကြားတိုက်ခိုက်မှုတွေတောင်ရှိခဲ့ပေမဲ့အခု2021ခုနှစ်တကြော့ပြန်ဆန္ဒသိမ်းမှုစန့်ကျင်မှာတော့အမြင့်ဆုံးညီညွတ်ရေးကိုတိစောက်ထားနိုင်နေပြီလို့ပြောပါတယ
် After the coup you know everyone
ဆန္ဒသိမ်းတဲ့အချိန်မှာညီညွတ်မှုမရှိရင်ဒါမှမဟုတ်စုပေါင်းခေါင်းဆောင်မှုမတည်ဆောက်နိုင်ရင်စစ်ကောင်စီကိုအနိုင်ယူနိုင်မှာမဟုတ်ဘူးဆိုတာကိုလူတိုင်းကသိလာပါတယ်။စစ်တပ်ကသူတို့ရဲ့အစင်းမြင့်လက်နက်တွေနဲ့ကျမတို့ကိုအနိုင်ယူနိုင်မှာမဟုတ်ပါဘူး။ကျမတို့ညီညွတ်မှုမရှိမှသာသူတို့ကအနိုင်ရသွားမှာပါ။ဒါကျမတို့ရဲ့ယုံကြည်ချက်ပါ
။ဂျာကာလာကင်နီပြည်အုပ်ချုပ်ရေးမှလည်းဒေသတွင်းကလူအလုံးကိုကူစားပြုတဲ့အစီအမံတွေထည့်သွင်းထားပြီးအောက်ခြေအစ်စ်ကနေစတင်တဲ့ Federal Democracy စနစ်ကိုတည်ဆောက်နေတယ်လို့ Evelyn ကရှင်းပြပါတယ်။
We really care about that minority.
ကျမတို့ကလူနည်းစုတွေအရေးကိုအမြဲတမ်းဂရုပြုပါတယ်။ကျမတို့စီမှာလူနည်းစုတွေအများကြီးရှိတယ်။ဗမာကလည်းကရင်ပြည်မှာလူနည်းစုဝင်မှာဒါကြောင့်သူတို့ရဲ့အသံတွေကိုဘူဝါနဲ့အုပ်ချုပ်ရေးစနစ်ရန်နေရာတွေမှာပါဝင်နိုင်မှုကျမတို့ယူဆိုင်ပါတယ်
။နောက်ထပ်ဦးဆောင်ဆွေးနွေးသူတို့ဖြစ်တဲ့ Washington DC အခြေစိုက် Maryland ချင်းအဖွဲ့အစည်းအမှုဆောင်ညွှန်ကြားမှုဇိုသုံးမုံကလည်းဒီလိုကမ္ဘာအထင်ကြီးတက္ကသိုလ်ကြီးတစ်ခုမှာမြန်မာပြည်ပွားလူမျိုးစုံကမြန်မာပြည်သက်ကိုတီထောင်နိုင်မှုအတူစဉ်းစားဆွေးနွေးရတာအကျိုးရှိတယ်လို့ VOA ကိုဆွေးနွေးပွဲအပြီးမှာပြောပါတယ်
။အနျူးမြန်မာမြန်မာပြည်အသစ်ဒီပြည်ထောင်စုအသစ်ပြန်လည်ထူထောင်မယ်ဆိုပြီးတော့စဉ်းစားတဲ့အခါမှာဒါကျွန်တော်ချင်းတွေအတွက်ကတော့ပင်လုံစာချုပ်ရေးကြည့်တယ်။အဲ့တော့မှအခြေခံဟောဖွဲ့စည်းပုံ the constitution ရေးကြည့်တယ်။အဲ့ constitution မှာဒါကိုယ့်ရဲ့ပြည်နယ်ပဲဖြစ်ဖြစ်ကိုယ့်ရဲ့ဒေသန္တရပဲဖြစ်ဖြစ်ဒါကိုယ်ပိုင်အုပ်ချုပ်ပိုင်ခွင့်အပြည့်အဝရှိဖို့လိုတယ်ပြီးတော့နောက်တစ်ခုကတော့ဒီအာဏာခွဲဝေမှုလုံးမလဲဒါဘို့နဲ့ပြည်နယ်အကြားပြီးတော့ကျွန်တော်ပြည်နယ်နဲ့ဒေသန္တရအကြားမှာဘလို့အာဏာခွဲဝေမလဲဆိုတဲ့အရေးကြီးတဲ့အချက်လဲကျွန်တော်ဆွေးနွေးခဲ့တယ
်တယောက်ဆွေးနွေးကြသူတွေကလက်ရှိအာဏာသိမ်းစစ်ကောင်စီနဲ့ဆန္ဒရှင်စနစ်ကိုအပြီးတိုင်ဖယ်ရှားပြီးမှသာတရားမျှတမှုရှိပြီးအလုံးပါဝင်နိုင်တဲ့ပြည်ထောင်စုအစ်စ်မှန်တိစောက်နိုင်မှာဖြစ်ကြောင်းကုဒေတာအခြေအနေပေါ်အခြေခံပြီးလူနည်းစုအမြင်တွေကိုဆွေးနွေးခဲ့ကြပါတယ်။အနာသိန်းစစ်ကောင်းဆောင်ဗဂျုံမူကြီးမင်းအောင်လှိုင်ရဲ့မိန့်ခွန်းတွေထုတ်ပြန်ချက်တွေထဲမှာတော့ရွေးကောက်ပွဲပါလီမန်စနစ်နဲ့ Federal Democracy နိုင်ငံတိစောက်မှာဖြစ်ကြောင်းထ ထုတ်ဖော်ပြောဆိုတာတွေရှိပေမဲ့အရင်စစ်ဆေးရလက်ထက်ကလေးကချမှတ်ထားတဲ့ဒုတာဝန်အရေးသုံးပါးကိုညွှန်းဆိုပြီးပြည်ထောင်စုစိတ်စိတ်အမှောင်မှပြုတ်ကွဲမှာကိုမလိုလားဘူးလို့မကြာခဏသတိပေးလိရှိပါတယ်ခင်ဗျာ
ကိုငင်းငင်းကြီးတင်ပြခဲ့တာပါရခိုင်ဒေသအတွင်းစားနပ်ရိက္ခာပြက်လက်လာတဲ့သတင်းပေးပို့ချက်ကိုမတင်ပြခင်အခုတခါတော့ရခိုင်ဒေသအတွင်းမှာထပ်ကြုံလာဝယ်ရှိတဲ့လူမျိုးရေးပဋိပက္ခတွေအတွက်ရိုဟင်ဂျာတက်ကြွလှုပ်ရှားသူတွေစိုးရိမ်တဲ့သတိပေးချက်အကြောင်းကိုပြောပြချင်ပါတယ်ရခိုင်ပြည်နယ်အတွင်းလူမှုအတိုင်းဝိုင်းနှစ်ခုကြားမှာအမုန်းတရားတွေပြန့်နှံ့နေပြီးတော့နောက်တစ်ကြိမ်လူမျိုးရေးပဋိပက္ခပုံစံဖြစ်လာမှာကိုစိုးရိမ်နေရတယ်လို့ရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူတို့ကသတိပေးလိုက်ပါတယ်ရိုဟင်ဂျာတွေဟာရခိုင်စစ်ရေးပဋိပက္ခအတွင်းနှစ်ဖက်လုံးရဲ့စစ်သားစုဆောင်မှုကိုခံနေရပြီးအသက်အန္တရာယ်နဲ့ပါရင်ဆိုင်နေရတယ်လို့ဒီရင်အခြေစိုက် BROUK မြန်မာရိုဟင်ဂျာအဖွဲ့ရဲ့ဥက္ကဋ္ဌဦးထွန်းခင်ကပြောပါတယ်။မင်းအင်ဂျင်နိုင်က VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ
်။နိုဗလုံငယ်တဲ့နေ့နိုဗ ెంబ ာကနေစပြီးတော့မြန်မာစစ်ထက်နဲ့အာကနာမီ AA နဲ့စစ်ပွဲတွေဖြစ်နေတယ်။စစ်ပွဲတွေကြားထဲမှာရိုဟင်ဂျာတွေကကြားညက်ပြီးအမြင့်တဲ့အသက်ခံလိုက်ရတယ်။အထူးသဖြင့်စစ်တပ်ကပေါ့နော် air strike လုပ်ခဲ့တာ February မှာကြောက်မင်းပြမှာပြီးတော့စစ်တွေမှာမင်းပြမှာတခြားမျိုးတွေမှာရိုဟင်ဂျာအများစုကတက်ခံလိုက်ရတယ်။ဘာဖြစ်လို့ဆိုတော့စစ်တပ်ကနေဒီစစ်ဖြစ်တဲ့နောက်ပိုင်းမှာရိုဟင်ဂျာအပါဝင်မြန်မာရခိုင်မှာရှိနေတဲ့လူအများစုကစစ်ဖြစ်တဲ့နောက်ပိုင်းမှာပေါ့နော်လွန်ခဲ့တဲ့နှစ်နှစ်ပေါ်မှာစစ်ဖြစ်တဲ့နောက်ပိုင်းမှာသွာလာခွင်းတွေအကန့်အသတ်ရှိတဲ့ကြားထက်ကရိုဟင်ဂျာတွေကရိုဟင်ဂျာတွေကသွာလာခွင်းတွေအကန့်အသတ်ရှိနေတော့ပို့ပို့ဆိုးလာတယ်။ဥမာရခိုင်လူမျိုးစုတွေဆိုရင်သူတို့ကသွာလို့ရတယ်။အခုထို့သဖြင့်အခုရခိုင်အေကနေလွမြောက်နေမိတွေမှာသူတို့ကသွာပြီးထိန်းချုပ်တယ်။ရိုဟင်ဂျာတွေသွာလာခွင်းအကန့်အသတ်ထားတော့စေးကူသားခွင်းတွေအကန့်အသတ်ထားတော့တော်တော်လေးကိုဆိုရတဲ့အချိန်တွေမှာဖြီးပြီးတော့ပိတ်မိပြီးတော့တက်ခံနေရတယ် IDP ထဲမှာတကဆိုရတဲ့အချိန်တွေဖြစ်နေတာပေါ့နော်စစ်တွေမှာဆိုရင်လေ IDP ကတသိန်းနှစ်သောင်းရှိတယ်နောက်ပြီးတော့အဲ့ဒီနောက်ပိုင်းမှာမြန်မာဆိုရကစစ်မှုတဲ့ဥပဒေကိုကျင်ညာတယ်ကျင်ညာတဲ့နောက်ပိုင်းမှာချက်ရှိရခိုင်ပြည်နယ်စစ်တွေဒုက္ခသစ္စာကံကနေရိုဟင်ဂျာတွေကိုအတင်းအဓမ္မစစ်ထက်ကစစ်မှုထမ်းဖို့900နီးပါးသောရိုဟင်ဂျာတွေကိုစစ်မှုထမ်းဖို့အတရားမှဆွဲခေါ်သွားတယ်။ပြီးတော့ဘူတိတော်မောင်းတော်တခြားမျိုးတွေမှလည်းရိုဟင်ဂျာ900ကျော်ကျော်လောက်ရှိမယ်။အားလုံးပေါင်းလိုက်တော့1000ကျော်ကျော်လောက်စစ်မှုထမ်းဖို့ရိုဟင်ဂျာတွေကိုစစ်တပ်ကနေအတရားမှဆွဲသွားတယ်။အဲ့လိုဒီကျွန်တော်ကိုတကယ်တမ်းကနိုင်ငံသားဖြစ်စစ်တပ်ကအသေးမဲ့လည်းမပြုဘူး။အဲ့ဒီကြားထဲမှာကကျွန်တော်ကိုအတရားမှဒီလိုလုပ်တယ်ဆိုတော့ဒါကစစ်တပ်ကတော်တော်လေးကို target ထားပြီးတော့ရေရွေရှက်ရှိရှိအကြံစီတစ်ခုနဲ့ရိုဟင်ဂျာတွေကိုလူသားတိုင်းအနေနဲ့လည်းတုံးမယ်နောက်တစ်ဖက်မှာကြတော့ဒီ AA အာခန်အာမီနဲ့စစ်တိုက်တဲ့နေရာမှာရိုဟင်ဂျာတွေကိုရှေ့မှာတင်ကြရပြင်ဒီအမုန်းတရားတစ်ခုပြန်ပွားအောင်လုပ်နေခြင်းကိုဥတည်နေတယ်အဲ့ဒီကြားထဲမှာလူမျိုးစုတစ်ခုကြားထဲမှာပြဿနာတစ်ခုဖန်တီးဖို့ရေရွေရှက်ရှိရှိလှုပ်လာတာပေါ့နော်အဲ့ဒါမကသေးဘူးစန္ဒပြဝေးတွေအတရားတော်မှာလောက်ခိုင်းတယ်ဘုသူတော်မှာစစ်တွေမှာအေအေကိုဆန့်ကျင်တဲ့စန္ဒပြဝေးတွေစစ်တပ်ကလှုပ်လာတယ်အဲ့လိုလှုပ်လာတဲ့နောက်ပိုင်းမှာစစ်တပ်လှုပ်လာတဲ့နောက်ပိုင်းမှာအခြေအနေကပိုဆိုးပြီးတော့ဒီနေ့ဆိုရင်အခုဆိုရင်အေအေကလည်းကျွန်တော်တို့ရဟန်းကြီးတွေကိုအတရားတော်မှာလူသားတိုင်းအတရားတော်မှာစစ်မှုထမ်းဖို့တိမ်ဖန်ဆင်းနေတယ်အတရားတော်မှာလုပ်နေတယ်ပြီးတော့နှစ်ဖက်စလုံးမှာကျွန်တော်တို့ကကြားညက်ပြီးခံနေရတယ်ပြီးတော့ဒီဖက်မှာစစ်တပ်က air strike နဲ့စစ်တပ်တော့တိုက်ခိုင်းရတာမကသေးဘူးအေးရခိုင်အေးအာခန်အာမီကလည်းဖန်စီပြီးတော့တက်ဖြတ်နေတာတွေကျွန်တော်တို့မှာအထောက်ထားတွေကျွန်တော်တို့မှာအထောက်ကျွန်တော်စစ်အေးအာခန်အာမီကလည်းရိုဟင်ဂျာတွေကိုဖန်စီပြီးတော့တက်ဖြတ်နေတဲ့ကျွန်တော်တို့သတင်းတွေအခိုင်အမာရရှိထားတယ်အဲ့ဒီအတွက်ကျွန်တော်တို့ကဒီနေရာမှာကြားညက်ပြီးတော့စိုးရတဲ့အနေအထားတကူရောက်နေတယ်အထူးသဖြင့်စစ်တပ်ကဒီရိုဟင်ဂျာနဲ့ရခိုင်လူမျိုးကြားထဲမှာပြဿနာတကူကိုသ စ်စင်ရှာရှာစနစ်တကျဖန်တီးနေတယ်ကျွန်တော်တို့တွေ့မြင်ရတယ်။ဒီနေရာမှာအေးအေးအနေနဲ့ပါနေဖို့လိုအပ်တယ်။ဒီထဲမှာအေးအေးဘက်ကလည်းအမုန်းတရားတွေပြန်ပွားနေတဲ့အနေထားဘင်္ဂလီဆိုပြီးတော့ statement တွေထုတ်ပြီးတော့ကျွန်တော်တို့ကဘင်္ဂလီတော့ကျွန်တော်တို့ဒီဘင်္ဂလီမဟုတ်ဘူး။အဲ့လိုကျွန်တော်တို့ identity ကိုဥမာစစ်တက်လိုမျိုးပဲအေးကလည်းဘင်္ဂလီဆိုပြီးတော့တုံးနေရတာတွေတွေ့ရတော့ဒီထဲမှာကအမုန်းတရားတွေပို့ပြီးစိုးလာတဲ့အနေထားတစ်ခုမှာကျွန်တော်တွေ့ရတယ်။အဲ့ဒါကြောင့်ကျွန်တော်တို့ကမြန်မာစစ်တပ်နဲ့အေးအေးရခိုင်တပ်တော်ကြားထဲမှာကျွန်တော်တို့ကကြားညက်ပြီးတော့ရိုဟင်ဂျာတွေအခုဆိုရင်ယာနဲ့ရှိပြီးတေးအသက်ခံလိုက်ရတာကျွန်တော်တို့သတင်းရရှိထားတယ်
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ VOA ရဲ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲမေလ3ရက်နေ့ကြာရောက်တဲ့စာနယ်ဇင်းလွတ်လပ်ခွင့်နေ့နဲ့ပတ်သက်ပြီးအန်ရယ်ရင်ဆိုင်နေရတဲ့သတင်းသမားတွေရဲ့အတွေ့အကြုံကိုတင်ပြဖို့ရှိပါတယ်။အခုနားဆင်ရမှာကရခိုင်ဒေသစာနယ်ဇင်းကပြက်လက်လာတဲ့အခြေအနေပါ။စစ်ကောင်စီနဲ့အရခတပ်တော် AA တို့ကြား9လနီးပါးတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာကုန်စည်စီးဆင်းမှုရပ်တန့်နေတာကြောင့်ဒေသတွင်းစာနယ်ဇင်းကရှားပါလာတယ်လို့လုံခြုံရေးလည်းမရှိတာကြောင့်မလို့ဒီနေထိုင်စားသောက်မှုကပုံပြီးတော့ခက်ခဲလာတယ်လို့ဒေသခံတွေကပြောပါတယ်ဒီကြောင်သတင်းပေးပို့ချက်ကိုအခြေခံပြီးအလိမာကပြောပြထားပါတယ
်လက်ရှိအချိန်ထိလက်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာကုန်စည်စီးဆင်းမှုတွေပိတ်ထားဆဲဖြစ်တာကြောင့်ဒေသရင်းစားနပ်ရိက္ခာရှားပါမှုနဲ့ကုန်စည်လုံးမြင့်တက်မှုတန်းကိုခံနေကြရတယ်လို့အေးအေးထိတ်ထုတ်ထားတဲ့ပေါက်တော်မျိုးတွေကဒေသခံအမျိုးသမီးတူကပြောပါတယ်
ဒီကကမမတိတလောက်ကတော့ဒီကုံမတိတွေလည်းဝင်လာတိမရှိဘူးပေါ့နော်ဆိုတော့အရင်ကရှိတဲ့ဟာပဲဒီကကလည်းဝင်ရပြီးတော့မှအမျိုးသုံးနေရတဲ့အခြေအနေပေါ်တော့ဒါမဲ့အဘလိုမျိုးရှိတယ်ဆိုတော့အဲ့ဒီရှိနေတဲ့ကုံတွေကဒီအရင်ကစားစင်းမြင့်တက်နေတဲ့အခြေအနေပေါ့နော်ဟာဒီမှာပြောမယ်ဆိုအရင်က10,000-15,000ချင်းအခုက2,000ကျော်ထိအဲ့လိုမျိုးဈေးမြင့်တက်ပေါ့နော်ဒီတခြားနေရာတွေကအမျိုးဝင်လာလေတိတ်မရှိပေါ့နော်ဒီကတော့ဘလောက်ဝဖက်ကလာရေဆိုတော့မှစီရအခုရေးရင်းနေပြီဆိုပြီးတော့မှလည်းတည်ရတာပေါ့ဟုတ
်ရခိုင်မြောက်ပိုင်းကမြို့နယ်တော်တော်များများမှာအခြေခံစားတောက်ကုန်ဈေးတွေဟာဈေးလုံး30%လောက်အထိမြင့်တက်နေတယ်လို့ပြည်တော်တာတွေလည်းရှိနေတယ်လို့သူကဆက်ပြောပါတယ
်ဆိုတော့ဒီမှာတိတလောက်ကတော့ဒီအရင်ကတော့မင်းပေးတိတ်ကို8,000ပေါ့နော်8,000ကနေအခုကကျတော့3,000-5,000အထိမြင့်တက်ပေါ့နာအမျိုးစီးတဲ့စားပုံးစီးတဲ့အမျိုးစီးရဲ့အကျူတွေပေါ့ဥပမာပြောရမယ်ဆိုရင်ဒီညီမတို့အမေတုံးနေကြပေါ့နော်ချက်အရှူရေးဘူးပေါ့နော်အရင်ကဆို1,200လောက်ပဲရှိရပေါ့1,200ကနေအခုအရှင်ကပြီးပြတော့4,000ပေါ့1,200ကနေဒီ4,000ကိုဆက်သွားတယ်ရေရှုဆက်ချက်ဆိုရင်လည်း1,500နဲ့ဘူးတဘူးကိုညီမတို့1,000အတီအမျိုးကြီးဈေးပေါ့3,000လောက်အမျိုးကုန်ဆက်သွားတယ်ပေါ့ဟုတ်
လက်ရှိစစ်ကောင်စီထိတ်ထုတ်ထားတဲ့မြို့နယ်တွေမှာလည်းအလားတူအခြေခံစားတောက်ကုန်နဲ့တခြားကုန်စည်ပြက်လက်မှုတွေဖြစ်နေတယ်လို့ကြောက်ဖြူဒေသခံလူငယ်တို့ကပြောပါတယ်
။အဓိကတော့ဒီနေ့စဉ်စားသုံးတဲ့စီးတွေပါတွေကြာရင်ကျွန်တော်တို့ဘက်မှာရှော့လေးရှော့တယ်လို့ဈေးလေးအများကြီးပေးပြီးဝေရတယ်ဗျဟာ။ဆော့တွေပါတွေတော့ကျွန်တော်တို့ဘက်မှာတော့ကိုဟာကိုရှက်ပြီးဆော့ရကြတာတမျှတယ်ပေါ့။အပြင်ဒီရှုံမှုတွေပါတွေဆိုရင်အရင်လိုဟိုမတော့မစားနိုင်တော့ဘူးပေါ့ဟုတ်ဝေရတာတွေရှော့လာတယ်လို့ပြောရမှာပေါ့တပ်ပွဲဖြစ်ခင်လောက်ကတော့စီဒလီတာဆိုရင်ကျွန်တော်တို့ဒီ3,000လောက်ပဲကြတယ်ပေါ့အခုအချိန်မှာဆိုတော့ကျွန်တော်တို့2,000ဝန်းကျင်ကြတယ်18,000
ရခိုင်ပြည်နယ်ကပြည်နယ်ရှိခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုအေးအေးကလက်ရှိသိမ်းပိုက်ထားတယ်ဆိုပေမဲ့လုံခြုံရေးအခြေအနေဆိုရင်ရတာကြောင့်မြို့ရင်းမှာနေထိုင်ရေးအခက်ခဲနေစေဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါတယ်ဒေသခံတွေရဲ့စာနယ်ရိက္ခာအတွက်အာရခတက်တော်ဘက်ကလည်းကုန်စီသွင်းပေးတာတွေသိမ်းမတွေ့ရဘူးလို့ဒေသခံတွေကပြောဆိုကြပါတယ်ဒါပြင်လက်ရှိအခြေအနေထိတိုက်ပွဲပြင်းထန်နေတဲ့ရခိုင်မှာလူဦးရေ3,000ကျော် ဟုတ်အိမ်စုခွာထွက်ပြေးနေကြရတယ်လို့တခြားဒေသခံပြည်သူတွေဟာလည်းသူတို့နေထိုင်ရအရက်တွေမှာအတီးတီးပိတ်မိနေကြပါတယ်။တချို့တွေဟာရခိုင်ဒေသအပြင်ဘက်ကိုယာယီပြောင်းရွှေ့နေထိုင်တာတွေလည်းရှိကြပါတယ်။လက်ရှိရခိုင်ပြည်နယ်မှာရှိနေတဲ့ဒေသခံပြည်သူတွေဟာမလုံခြုံမှုတွေအပြင်အလုပ်ကန်ရှာပါမှုစာဝင့်နေရေးအခက်အခဲတွေနဲ့ပါရင်ဆိုင်နေကြရတယ်လို့ပေါတော့ဒေသခံအမျိုးသမီးတူကလည်းပြောပါတယ်။
ဒီထက်မှာရခိုင်ထက်မှာကျတော့ဘောနော်ဒီမှာရခိုင်ဒေသအတွင်းမှာတင်ခဲ့တဲ့လူတွေကကျွန်တော်မများကဒီစာဝတ်နေရေးမပြေလေတဲ့လူတွေများပါဘောနော်ဒီနေ့ပေါ့ပါပတ်စံရှိတဲ့လူတွေကကျတော့အကုန်လူကြုံလို့ပါလို့အဲဒီတော့ကြတာကိုဆွေးမှာတင်ခဲ့တဲ့လူတွေကဒီလူကြောင်းနဲ့အကုန်စူပေါ်ရဲ့ခက်ခဲရောအဲ့လိုမျိုးဖြစ်နေကြတဲ့လူများပါဘောနော်တချို့ဆိုရင်ဒီအစိုးရဝန်ထမ်းတွေပဲဖြစ်ဖြစ်လက်လက ိုင်ဖက်မှာကျတော့ဒီကုန်စည်ဆင်းဆင်းမှုရောငွေကြေးဆင်းဆင်းမှုရောအကုန်ပြတ်တောက်နေတဲ့အခြေအနေတွေရှိတော့နောက်ကျတော့ဒီဖက်ကဒီမှာကြံခဲ့တဲ့ဒေတာတွေအကုန်ဒေတာထိုင်တဲ့အကောင်လုံးကတော်တော်များများအခက်အခဲအမျိုးမျိုးရှိနေကြပါတော့
ဟုတ်ရခိုင်ပြည်နယ်အတွင်းကုန်စည်စီးဆင်းမှုတွေကိုပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ13ရက်နေ့နောက်ပိုင်းကတည်းကစစ်ကောင်စီကပိတ်ပင်ထားတာဟာဒီကနေ့အထိဖြစ်ပါတယ်ရခိုင်ဒေသခံကုန်တယ်တွေအနေနဲ့လည်းပိတ်ထားတဲ့ကြားကနေဒေသရင်းစားနပ်ရိက္ခာအတွက်ရတဲ့နီးလည်းနဲ့တပိုင်းတနိုင်သွေးယူနေကြတာတွေရှိနေပါတယ်ဒါပေမဲ့တည်ယူပို့ဆောင်ရေးကုန်ကျစရိတ်တွေကြီးမာတာကြောင့်ကုန်စည်လုံးတွေလည်းပြတ်တက်နေပြီးတော့ဒေသခံတွေကြောင့်ဝယ်ယူစားသောက်ဖို့အခက်အခဲတွေရှိနေပါတယ်ရှင်
။မကြာခင်မှာပတ်စင်ကဏ္ဍတွေကိုတင်ဆက်ပါရမယ်ခင်ဗျာ။တကယ်တော့မေလ3ရက်နေ့ဟာစာနေစင်းလွတ်လပ်ခွင့်နေ့ပါ။နိုင်ငံကြီးကြော်ပြီးတော့ဖိနှိပ်ခံနေရတဲ့သတင်းစာဆရာတယောက်အကြောင်းကိုတင်ပြချင်ပါတယ်။တရုတ်သတင်းစာဆရာမဆူယူတန်ဟာ2010မှာတရုတ်ပြည်ကနေထွက်ပြီးတော့ပြပရောက်ရင်သူလုံခြုံပြီလို့တွေးထားမိခဲ့တာပါဒါပေမဲ့ဂျာမနီမှာခိုလုံနေထိုင်တဲ့နေတာဦးပဲဒီတရုတ်အစိုးရကနေပြစ်မှတ်ထားတာကိုခံနေရတဲ့အကြောင်းသူကဆိုပါတယ်ဘာလင်ကနေလီယမ်စကော့ပေးပို့တဲ့သတင်းဆောင်မကိုတော့ဦးတင်မောင်တန်းကပြောပြမှာပ
ါသတင်းစာဆရာမဆွေယူတန်အချက်ပြုတ်ကြွကျင်လာပါပြီဒေချင်းတို့မှတိုက်ခဲ့တဲ့ဟင်းတွေကိုချက်ထားတာဝိုးရတိုင်းပြည်မှာနေနေရတယ်လို့ဖြစ်ပြီးအိမ်ထဲတယောက်တည်းအချင်းချင်းနေတာပြပြောရပါတယ်အိမ်မှာပဲနေနေရတာအကြောင်းရှိပါတယ်။ဒီဥစွာကနှစ်ပေါင်းများစွာချင်းချောက်တိုက်ခိုက်ကြကြောင်းလို့သူကဆိုပါတယ်
။ပြစ်စေ因为我在不停的说这些真相。
ကျမကအမှန်တရားပြောတာဆိုတော့သူကချင်းချောက်တာပါဝင်ကျမကိုနှုတ်ပိတ်ချင်တာပါ
။အစွာပိတ်ထားတဲ့စာအုပ်ကို2010တုန်းကဝေညမိရာကစုရဲ့ဒုက္ခကိုစရပါတယ်။အိမ်ကိုရဲကဝင်စင်းနေပြီးအိမ်ပြင်မထွက်ရလို့အပြစ်ပေးလိုက်ပါတယ်။ဒါပေမဲ့တငယ်ချင်းတွေအကူအညီနဲ့ဥရောပကိုသူမှထွက်လာနိုင်ခဲ့ပါတယ်။ဂျာမနီနိုင်ငံရဲ့မြို့တော်မှာတခဏတော့လုံခြုံပါတယ်။ဂျာမနီရုပ်တံ Duchwell DW အတွက်လူခွင့်ရေးအဆက်ဆက်ဖြစ်ရပြီကိုသူမှရေးပါတယ်။နောက်တော့ RFA အတွက်ရေးပါတယ်။မကြပါဘူး။သူမှအတွက်လုံခြုံတဲ့နေရာမရှိတော့ပါဘူး။2022ခုနှစ်မှာဒဇိမ့်တွေကသူ့ခန်းကိုရောက်လာကြပါတယ်။တရားမဝင်လိမ်လုံငန်းအင်တာနက်စာမျက်နှာကသူမရဲ့လိပ်စာကိုညွှန်ထားလို့ပါ။သူကအခုလိုပြောပါတယ်
။နေတဲ့時候會感到
非常的。ကျမစိတ်မှာသဘောမတွေ့ဘူး။တင်ငယ်တယ်။တခါတလေကျမမှာစိတ်ကျမ်းမာရေးပြဿနာတွေရှိပါတယ်။လမ်းထွက်လျှောက်ဖို့ကိုကြောက်နေပါရော
။2023မှာတော့ရန်ရှာသူတွေကစုနဲ့တခြားတရုတ်တက်ကြွသူတွေရဲ့ကိုယ်ရေးအချက်လက်တွေနဲ့ဘာလင်ကအစ်င့်မြင့်ဟိုတယ်တွေမှာအခန်းကျုံငါပါတယ်။ပြီးတော့ဘုံခွဲမယ်လို့ချင်းချောက်ပါတယ်။နိုင်ငံပြဖိနှိပ်မှုကျွလွန်တဲ့နိုင်ငံတွေစည်းရင်းမှာတရုတ်ပေါင်းဝင်နေတာတောင်မှဒီအမှုခင်းကတော့တရုတ်အတွက်ကိုလွန်လွန်းလာတယ်လို့ကြွန့်ကျင်သူတွေကဆိုကြပါတယ်။ဂျာမန်မာရှယ်ဖန်မူဝါဒလေးလာရေးဖွဲ့ကတရုတ်ရေးရာကြွန့်ကျင်သူမရိုက်ကယ်အော်ဘတ်ကအခုလိုပြောပါတယ
် So the basic tactics
နိုင်ငံကျော်ဖြတ်ပြီးဖိနှိပ်တာရဲ့အခြေခံနည်းပညာကတော့တရုတ်အစိုးရရဲ့အောက်ကနေရှင်းထွက်ပြေးလို့မရဘူးဆိုတော့လူတွေကပြတာ
ဒီမှန်ချက်ကဒီဘက်ရောက်တရုတ်ရဲ့ဝေဖန်ရက်သွားအောင်လို့ပါလို့အော်ဘတ်ကဆိုပါတယ်ဘာလင်ကတရုတ်တန်ယုံတဲ့နိုင်ငံခြားရေးဝန်ကြီးဌာနကိုဆက်သွဲပြီးမဲ့ VOA ကိုအကြောင်းမပြန်ကြပါဘူးကိုယ့်ကိုပြစ်မှတ်အထားခံရတော့စုအထီးကျန်ဖြစ်လာပါတယ်နှစ်နှစ်ကာလအတွင်းတိုက်ခန်းကနေသူမထွက်ဖြစ်တော့ပါဘူးရိုးစင်းစင်းပန်းကြံတဲ့လမ်းလျှောက်နေရင်တောင်အန္တရာယ်ကိုခံစားရတယ်လို့သူမကဆိုပါတယ်
那我出门的时候都会
这么一片出的卡马的当地啊皮鞋刚的都对比马细腻的啦年纪吧的一边呢这么出开吧的
大比麦库卡马的这么叫做葫芦树个标吧的
那没想到我慢慢的是从那个
一里一没几天家的皮皮这么出来了都都漂亮他不没呀吧不都都个教养嘛吧这么好吧不这么过都被都没呀那嘛不他老了都都没呀吧不
那他们是都皮了对比的呢你要学不这个都嘛不不讲皮吧的这人也不必须这个来了阿龙我那么他来的卡都嘛这不好的这边是喇叭的
那我想中国一直在
批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评
批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批评批
တရမန်ရရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တရမန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ရဲ့မြန်မာပြည်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ24 40 51နဲ့ VOA ရဲ့ website Facebook YouTube စာမျက်နှာတို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်းရဲ့မြန်မာရေးသုံးသက်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဦးဆုံးတော့ဥအောင်ခင်းရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ချင်းရခိုင်နဲ့ပလောဝပြဿနာကိုတင်ပြထားပါတယ်ချင်းပြည်နယ်ပလတ်ဝဒေသကိုအရခတပ်တော် AA ကထိန်းချုပ်လိုက်တဲ့လောက်ရမှာချင်းလက်နက်ကိုင်တပ်ဖွဲ့တွေဘက်ကအမျိုးမျိုးတုံ့ပြန်ကြပုံကိုဦးအောင်ခင်ကရေးသားတင်ပြထားပါတယ်ခင်ဗျာ
ရခိုင်နယ်ချင်းပြည်နယ်ဟာထိစပ်နေတဲ့အိမ်နီးယွန်းတွေဖြစ်ပါလေချင်းပြည်နယ်တောင်ပိုင်းပလတ်ဝမြို့နယ်ရဲ့လူဦးရေ80ရာခိုင်နှုန်းဟာချင်းမျိုးနွယ်တွေဖြစ်ပြီးရခိုင်က18ရာခိုင်နှုန်းသာရှိတယ်လို့2020ထွေအုပ်ဦးစီးဌာနစာရင်းမှာဖော်ပြပါတယ်။ဒါပေမဲ့အေးအေးခေါ်အရက်ခတ်တပ်တော်အခြေစိုက်တဲ့မြို့နယ်ဖြစ်လာခြင်းကစပြီးချင်းရခိုင်ဆက်ဆံရေးမှာပလက်ဝဟာအရေးကြီးတဲ့နေရာကပါဝင်လာပါတယ်။ထွေအုပ်စာရင်းမှာပလက်ဝကိုမင်းတပ်ခရိုင်ရဲ့မြို့နယ်အဖြစ်သတ်မှတ်ထားပါတယ်။1826အင်္ဂလိပ်မြန်မာပထမစစ်ပွဲမှာရခိုင်ဒေသကိုအင်္ဂလိပ်သိမ်းယူစဉ်ကပလက်ဝမြို့နယ်ဟာစစ်တွေခရိုင်မှာပါဝင်တယ်လို့သတ်မှတ်ထားပါတယ်။လွတ်လပ်ရေးခေတ်1960ခုနှစ်မှာပလက်ဝကိုချင်းဝိသေသတိုင်းရဲ့မြို့နယ်အဖြစ်သတ်မှတ်ပါတယ်။ NLD ပါတီဝင်9300၊ကျန်းပုတ်ပါတီဝင်13500၊ရခိုင်မျိုးသားပါတီဝင်1150ရှိပါတယ်။ပလက်ဝလွတ်တော်ကိုယ်စားလှယ်အားလုံးဟာ NLD ပါတီဝင်တွေဖြစ်ကြပါတယ်။ချင်းမျိုးနွယ်ခူမိအမျိုးသားပါတီဟာပါတီဝင်910သာရှိပါတယ်လူဦးရေကတော့2019ထွေထွေအုပ်ချုပ်ရေးဌာနစာရင်းအရ3000ကျော်သာရှိပါတယ
်ပလောအမျိုးနယ်ဟာနေဆက်ကွန်သွယ်ရေးနဲ့စစ်ရေးမှာအလွန်အရေးပါတာကြောင့်စစ်ကောင်စီဟာစစ်စခန်းကြီးတွေကိုအခိုင်အမာတိစောက်ထားပါတယ်ဒါကြောင့်နှစ်လကြာစစ်စင်ရေးလှုပ်တော့မှအရခတတ်တော်ဟာပလက်ဝကိုဇန်နဝါရီလမှသိမ်းပိုက်နိုင်ခဲ့ပါတယ်လောလောဆယ်မှာတော့ချင်းတော်လန်ရေးအဖွဲ၄ဘွဲ့ဟာအာရခတက်တော်နဲ့အတူပလောဝအုပ်ချုပ်ရေးမှာပါဝင်နေပါတယ်။ဒါပေမဲ့ပလောဝမျိုးကံခူမီမျိုးနယ်စုကတော့ရခိုင်တပ်ကသိမ်းပိုက်တာကိုလက်မခံဘူးလို့ဆောင်းပါးရှင်စလိုင်းဘာကုတ်ကမတ်လ20ရက်နေ့ထုတ်ကိုနုတုံသတင်းစာဆောင်မှာရေးသားထားပါတယ်။ချင်းလန်းကောင်စီချင်းပြည်နယ်အစိုးရဝန်ကြီးချုပ်ဥပါထန်းကလည်းပလောဝအုပ်ချုပ်ရေးကိုအာရခတက်တော်ကအကောင့်ထဲဖော်နေတာဟာမှန်ကန်တဲ့လို့ရမဟုတ်ဘူးလို့ဆိုထားပါတယ်။ချင်းနဲ့စေဝန်းကွဲစီမဲ့ကိစ္စဖြစ်လို့တွေးဆုံဆွေးနွေးရမယ်လို့ဆိုပါတယ်
။ပလက်ဝမျိုးနယ်ဟာမြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယဆုံတွေ့တဲ့တရိကန်ဒေသဖြစ်တယ်မို့ဒီဒေသပတ်ဆိုင်ရင်းနဲ့ပတ်သက်ပြီးရခိုင်နဲ့ချင်းအုပ်စုတွေအကြားရှေးကတည်းကအငင်းပွားခဲ့တယ်လို့ဆလိုင်းဘာကုတ်က ခုနောင်းတုံစာဆောင်မှာပေါ်ပြပါတယ်စေအာနာသိမ့်ပြီးသုံးနေအကြာမှာပလဲဝရဲ့အခြေအနေဟာလုံးဝပြောင်းလဲသွားပါတယ်ပလဲဝဒေတာလုံချုံရင်းနဲ့တင်းရင်ရဲ့အတွက်အာရခတ်တတ်တော်ကတင်းချုပ်လိုက်တာဖြစ်တယ်လို့အေးအေးပြောခွင့်ရပုဂ္ဂိုလ်ဥခိုင်ဒုခကမလလေးရနေကလို့တဲ့သင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ပလဲဝကိုသူ့ပိုင်ကပိုင်အငင်းပွားတာတဲ့ပလဲဝဒေတာဖွံ့ဖြိုးရေးနဲ့လုံချုံနဲ
ုဗဟိုပြုပြီးချင်းပြည်အစိုးရဖွဲ့စည်းလိုက်ပေမဲ့ချင်းပြည်နယ်မှာစစ်ကောင်စီတပ်စခန်းတွေရှိနေသေးတာကြောင့်အာရခတပ်တော်ရဲ့အခမ်းကဏ္ဍဟာအရေးပါနေတယ်လို့ယူဆသူတွေရှိပါတယ်။ပလဲဝကိုရခိုင်ထင်းရှုပ်တာကိုချင်းပြည်အစိုးရအဖွဲ့ကလက်မခံနိုင်သေးပေမဲ့ချင်းညီနောင်အဖွဲ့ကတော့ထောက်ခံပါတယ်။အာဏာရှင်စနစ်ချုပ်ငင်းရေးအမျိုးသားတန်းတူရေးကိုကြမာကိုဖန်တီးနိုင်ရေးရခိုင်နဲ့ချင်းပြည်သူတွေရဲ့အကျိုးစီးပွားစောင့်ရှောက်ရေးစတာတွေအကောင်အထည်ဖော်နိုင်ဖို့အတွက်အာရခတပ်တော်နဲ့လက်တွဲပြီးအတူချီတက်မယ်လို့ချင်းညီနောင်အဖွဲ့က AB 10ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်ချင်းပြည်နယ်မှာစစ်ကောင်စီတပ်ကင်းစင်အောင်မလုပ်နိုင်သေးပဲချင်းပြည်အစိုးရဖွဲ့တာဟာလက်တွေ့မကျတဲ့အပေါ်ယံရွှေမုံဖုံးနိုင်ငံရေးသားဖြစ်တယ်လို့ယူဆသူတွေရှိကြောင်းမတ်လ9ရက်နေ့ထုတ်ဇာလန်မီဒီယာမှာခိုင်စာကထောက်ပြရေးသားထားပါတယ
်အရခတပ်တော်နဲ့မဟာမိတ်လုပ်ပြီးချင်းအကျိုးစီးပွားမြင့်တင်လူသူတွေရှိပါတယ်ရခိုင်နဲ့အတူရှင်တွဲနေတဲ့အတွက်ရခိုင်ဩဇာကံဖြစ်လိမ့်မယ်လို့သူတို့ကမယူဆပါဘူးပလဲဝအရေးကိုအချိန်အခါတည်တဲ့အခါမှာနိုင်ငံရေးချစ်ကြည်ရေးနီးလမ်းနဲ့ဖြည့်ရှင်းလို့တဲ့အုပ်စုဖြစ်တယ်လို့ဆိုပါတယ် CNF ချင်းမျိုးသားတပ်ဦးကိုဥဆောင်တဲ့ချင်းပြည်အစိုးရဖွဲ့စည်းမှုကြောင့်ချင်းတော်လှန်ရေးတပ်ဖွဲ့တွေအကြမ်းမှာသဘောထားကွဲလွဲမှုတွေရှိလာလို့စစ်စင်ရေးကြောင်းနေသွားပြီးစစ်ကောင်စီတပ်ရဲ့လှုပ်ရှားမှုတွေများပြလာတယ်လို့အပီလာနေ့ရက်နေ့ထုတ်အရာဝတီမှာပေါ်ပြပါတယ်ချင်းပြည်အစိုးရကိုထောက်ခံတဲ့တန်ရင်နဲ့ချင်းညီနောင်ကိုထောက်ခံတဲ့တန်ရင်ဆိုပြီးတန်ရင်တွေခွဲပြီးပြန်လည်ဖွဲ့စည်းကြောင်းအပီ9ရက်နေ့ထုတ်ခုံနှောင်းတုံမှာပေါ်ပြပါတယ်ချင်းပြည်နဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်မဲ့တပ်မဟာချင်းညီနောင်နဲ့ပူးတွဲဆောင်ရွက်မဲ့တပ်မဟာစသဖြင့်မင်းတပ် CDF နဲ့မတူပီ CDF မှာကွဲပြားသွားပါတယ်အခုထိတော့ကွဲပြားတော့တဲ့အဖွဲ့တွေကြမှာပွတ်တိုက်မှုမရှိကြောင်းသိရပါတယ်။ဒါပေမဲ့စစ်စင်ရေးအရှိန်အဟုန်ကျဆင်းသွားတာဟာသဘောထားကွဲလွဲမှုရဲ့အနှုတ်လက္ခဏာဖြစ်နေတာကိုတော့အထင်အရှားတွေ့မြင်နေရပါတယ်ခင်ဗျာ
။ VOA ရဲ့မနက်ခင်းအစီအစဉ်တွေကိုချင်းမိတ်ဆွေတွေကြားနေရတာပါ။တိတ်မကြခင်မှာပဲတိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ဖို့ရှိနေပါတယ်။အခုကတော့ကျမ်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့အခုလိုຫນွေရာသီစံချိန်တင်လောက်အောင်ပူရင်းနေချိန်ရေရှားပါတာကြောင့်အမျိုးသမီးတွေအတွက်ကျမ်းမာရေးဆိုင်ရာသတိပြုစရာတွေရှိနေတယ်လို့ဆေးပညာရှင်တွေကအကြံပြုပါတယ်ဒီအကြောင်းအတွေ့အကြုံများတဲ့အထွေထွေယောဂါကုဆရာဝန်ကြီးဒေါက်တာဣကလျာမိုးကိုကိုဝင်းမင်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
โอเคดอกเตอร์อีกเลียมุกเนี่ยตนเราอู้กุเฉิงนวยาดีปูเปลี่ยนเยชาหมู่ปูเปลี่ยนฉันละเจิมาดีอปูเฉิงจ้องดัดย้ายဖြစ်တဲ့อปูชัตตาเนี่ยตะชู่อีบยาที่ไข่နိုင်ดาน้อเยชาบ้าหมู่นอกเสร็จด้วยจ้องตะสินဖြစ်တဲ့ตันชิ่หมู่เลยบีวันโยคะฤดีแท้ไตไฟเนี่ยตางองโยคะฤอปองบ่เซมมาเนาะน้ออีบยาเนี่ยญัสิที่ไข่ในดาฤကိုเปาะปี้มาดีตะคอกดอเซมมาเยอะกุโลปูเปลี่ยนเยชาลุเนี่ยเฉิงมาအမျိုးသမီးတွေအတွက်သီးသန့်ကျန်းမာရေးအကြံပြုဆရာကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာမကြီ
း။ဒီအမျိုးသမီးတွေအတွက်ကတော့အဓိကအမျိုးသမီးဆောင်ပေးပြီးအမျိုးသမီးတွေမှာပဲဖြစ်တဲ့တကွေတန်ရှင်းမှုဆိုင်ရာပြဿနာလေးတွေကျွန်မထည့်ပြောချင်ပါတယ်။ဒီအမျိုးသမီးတွေမှာကကြတော့လာစဉ်တမတာလာတာမျိုးလေးရှိတယ်။ဆိုတော့လာစဉ်တမတာလာတဲ့အမျိုးသမီးတွေအတွက်ဆိုလို့ရှိရင်ဆိုပုံမှန်တကွေတန်ရှင်းမှုအပြင်ဒီတမတာရာသီလာချိန်မှာ ပိုလို့မှာတကွေတန်ရှင်းမှုကိုခရူးဆိုင်ရပါတယ်ဆိုတော့ဒီလိုတကွေတန်ရှင်းမှုပုံကြီးဆိုင်ဖို့အတွက်ကလည်းတခါပြန်ပြီးတော့မှရေရရှိမှုကလိုအပ်ပါတယ်ဆိုတော့သူတို့မှာအထူးသဖြင့်တော့ဒီလိုဆစ်ဆောင်ဒေတာတွေကအမျိုးသမီးလေးတွေဆိုလို့ရှိရင်အခုဆိုလို့ရှိရင်တရင်နေမှာလည်းကြားနေရပါတယ်ဒီအမျိုးသမီးတွေအတွက်အမျိုးသမီးတွေမှာဒီရေမရရှိတဲ့အတွက်ကြောင့်မလို့တန်ရှင်းမှုတကွေတန်ရှင်းမှုအားနည်းတဲ့အတွက်ကြောင့်မလို့ဒီအမျိုးသမီးဓမ္မတာလာတဲ့အချိန်မျိုးတွေမှာဆိုလို့ရှိရင်သူတို့အနေနဲ့မှာဒီစိတ်ပေါ့နော်စိတ်ကျေနပ်မှုရှိသလားတန်ရှင်းမှုကိုမဆောင်ရွက်နိုင်ဘူးအာတခါသူတို့အတွက်ဒီလိုမျိုးပြန်ပြီးတော့မှပုံမှန်အာလဲလှယ်ဖို့အတွက်အာဒီပုံမှန်လဲလှယ်ဖို့အတွက်ဒီဟိုပေါ့နော်ပက်တို့ဘာတို့တွေကိုမရတဲ့အခါမှာ
ရှားသေးတဲ့အချိန်မှာသုံးတဲ့မြေသမီးပစ္စည်းပေါ့နော်
ရာဒီလာချိန်မှာတုံးနေဟုတ်တယ်အမျိုးသမီးတုံးပစ္စည်းကိုအာဒီမရတဲ့အခါမှာအာသူတို့ရရနဲ့တုံးရတယ်ပေါ့နော်ဆိုတော့ဒီရရနဲ့တုံးတဲ့အခါမှာလည်းပဲဒီရှိတဲ့အဝတ်အစားတို့အာထမိန်တို့တွေကိုဟိုဒီတက်တော်တဲ့အရွယ်လေးတွေဖြတ်ပြီးတော့မှသူတို့ဒီ
အစားထို
းဗာလဲဓမ္မတာအတွက်ကိုဓမ္မတာအတွက်အမျိုးသမီးတုံးပစ္စည်းအနေနဲ့အစားထိုးပြီးတော့မှအာတုံးဆွဲကြတာမျိုးတွေလည်းကြရတယ်ဆိုတော့ဒီလိုမျိုးလဲတုံးဆွဲတာတော့ရပါတယ်ဒါပေမဲ့လည်းတခုရှိတာတန်ရှင်းမှုကတခါပြန်ပြီးစကားပြောပါတယ်အဲဒီလိုမျိုးရရနဲ့တုံးတဲ့အခါမှာလည်းပဲအဲရရှိရရရအဝတ်အစားကိုဖြတ်တောက်ပြီးတော့မှတုံးဆွဲတဲ့အခါမှာလည်းတန်ရှင်းစွာနဲ့အဲတုံးဆွဲဖို့လိုအပ်တယ်မလို့ဆိုလို့ရှိရင်ဒီမလိုလားအပ်တဲ့ပေါ့နော်ပိုးအဲယောဂပိုးတွေအဲဝင်တာမျိုးတွေမျိုးသမီးဒီအင်္ဂါအနေတစ်ဆင့်ပေါ့နော်ယောဂပိုးတွေဝင်တဲ့မျိုးမလိုလားအပ်တဲ့ယောဂတွေဖြစ်တာမျိုးတခါဒီအဲဒီအရာနာလိုမျိုးတွေအဲရရန်နာမျိုးတွေဖြစ်တာမျိုးယောဂရောဒီပြဿနာတွေအဖြစ်တတ်ပါတယ်ဒါကြောင့်မလို့အမျိုးသမီးတွေအတွက်ကတော့အထူးသဖြင့်ယာဒီဓမ္မတာလာချိန်မှာတော့တကွေတန်ရှင်းမှုအတွက်အခက်ခဲရတော့ပို့ပြီးတော့မှရှိနေရရှိတဲ့အတွက်ကြောင့်အဲဒီတကွေတန်ရှင်းမှုအခက်ခဲမှာလည်းတတ်နိုင်သေးရောအမ်တတ်နိုင်သေးရောပေါ့နော်အမ်မိမိကိုမိမိတန်ရှင်းမှုအတွက်ကိုအမ်ဂရုစိုက်ပြီးတော့အမ်ဟုတ်ပါဆောင်ရွက်ပါလို့အဲ့အားလေးပဲအကြံပေးနိုင်ပါတယ်လက်တွေ့မှာတော့ဘောနော်ရေကအခက်အခဲရှိနေတာတော့မှန်တော့မှန်ပေမဲ့လည်းအဲ့လိုမျိုးတွေမှာလည်းအလှရှင်နေနေနဲ့မှာလေလေဒါကြောင့်မလို့ကျမကတော့တိုက်တွန်းချင်တာတော့အစိုးရရောအစိုးရမှုတော်အဖွဲ့အစည်းတွေရောအခုနေခါမှာဆိုလို့ရှိရင်ဒီပေါ့နော်ပုဂ္ဂလိကအလှရှင်နေရောပေါ့လေအားလုံးကနေပြီးတော့မှခုနလိုတောက်သုံးရင်အတွက်လှူဒန်းနေအပြင်အမျိုးသမီးတွေအတွက်ကိုလည်းထည့်သွင်းစဉ်းစားပြီးတော့မှဒီအမျိုးသမီးဒီအတွက်လိုအပ်မဲ့လဆင်သုံးအမျိုးသမီးပစ္စည်းမျိုးလေးတွေကိုလည်းပဲထည့်သွင်းပြီးတော့မှလှူဒန်းပေးနိုင်မယ်ဆိုအမျိုးသမီးတွေအတွက်ကတော်တော်လေးအဆင်ပြေမှာဖြစ်ပါတယ်အထူးသဖြင့်တော့ခုလိုနွေရာသီရေရှားနေတဲ့အချိန်မျိုးနဲ့ပေါ့အပူချိန်မြန်မာနေတဲ့အချိန်မျိုးမှာဒီတစ်ခါတုံးပေါ့နော်အမျိုးသမီးလဆင်သုံးပစ္စည်းလေးကအများကြီးသူတို့အတွက်ကိုအထောက်အကူပြုပြီးပြည်လဲစေမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာမကြီးအဲ့တော့ဒီညမှာရောအမျိုးသမီးတွေအတွက်ပေါ့နော်အခုလိုသုံးရတဲ့နေထိုင်မှာတည်တံ့ထက်အကြံပြုချင်စရာရှိသေးလားဆရာမကြီ
းဆိုတော့အဲဒါတော့နောက်တစ်ခါဒီအတွင်းဒီခုနပြောတဲ့ပေါ့နော်ဟိုရှိတဲ့ပစ္စည်းကိုပဲဖြတ်ညှက်ပြီးတော့မှလာစင်သုံးပစ္စည်းအနေနဲ့သုံးဆွဲရတဲ့အခါမှာဒီအဲ့ဒီပေါ့နော်ဒီအမျိုးသမီးလာစင်သုံးပစ္စည်းပက်မရှိတဲ့အချိန်ခါမှာစစောလိုအဝိဆာကိုဖြတ်ညက်သုံးမယ်ဆိုလည်းဒါလေးကိုပြန်ပြီးတော့မှတန်ရှင်းအောင်ဆင်ကြအောင်ရှော်နေပူလှမ်းတန်ရှင်းအောင်ပြန်တင်ပြီးတော့မှပြန်လဲသုံးဆွဲရမျိုးလုပ်တင်ပါတယ်တန်ရှင်းမှုကိုဒီလိုမျိုးလေးပေါ့နော်တကယ်ဆိုင်ပြီးဆောင်ရမယ်ဆိုလို့ရှိရင်လည်းလိုလားတဲ့ဟိုယောဂတွေဖြစ်တာနင်းမှဖြစ်တယ်နောက်တစ်ခါအတွင်းကံဘောင်းဘီလိုပါတို့လည်းပဲပုံမှန်လဲလှယ်ရှော်ဖို့ပြီးတော့မှသုံးဆွဲတင်ပါတယ်
ဟုတ်ကဲ့ဆရာမအဲ့ဒီတော့နောက်ဆုံးရောဒီပူပြင်းရေရှားလာချိန်မှာအမျိုးသမီးတွေအတွက်ထပ်အကြံပြုချင်စရာရှိသေးလားဆရာမရေ
အမျိုးသမီးတွေအတွက်မှာတကယ်လို့များပေါ့လေဆော့ဆော့ကတကွေတန်ရှင်းမှုအားနည်းလို့ဖြစ်စေတကွေတန်ရှင်းမှုအားနည်းဆိုရလဲကိုယ်ညစ်ပတ်ချင်လို့တော့မဟုတ်ဘူးဒီရေရရှိမှုနည်းလို့ချိုးဖို့ရေတောင်မရှိတဲ့အခါမျိုးမှာဒီပေါ့နော်ဟိုဒီဝေစုနဲ့ခွဲပြီးတော့မှသုံးရတဲ့အခါမျိုးမှာရတဲ့ကိုဝေစုကတကွေတန်ရှင်းမှုအတွက်ကိုမလုံလောက်လို့ဖြစ်စီပေါ့နော်ဒါမှမဟုတ်လဲဒီရတဲ့ရေကိုတွားချိုးရတဲ့အခါမှာဥပမာဆိုလို့ရှိရင်ဒီချောင်းရေ ဒီကိုသွားချိုးတဲ့အခါမျိုးမှာပေါ့နော်ဆိုတော့အခါမျိုးမှာဒီချောင်းရည်ဆိုတာလည်းတရိษံဒီပါဝိုင်းဝန်းပြီးတော့မှတရိษံနေတောက်တုံးတဲ့တုံးဆွဲတဲ့ရည်မျိုးဖြစ်တဲ့အတွက်ကြောင့်မလို့ဒီမျိုးသမီးရဲ့အဒီခါမှာလည်းပဲဟိုဟာတကိုယ်တန်ရှင်မှုအားနေပြီးတော့မှရာရန်နာမျိုးတွေရည်ပြားယောဂါတွေဖြစ်တတ်တယ်ပေါ့နော်ဆိုတော့ဒီပုံမှန်တကိုယ်တန်ရှင်မှုအားနေလို့ဖြစ်တဲ့ရည်ပြားယောဂါမျိုးရောဒီမျိုးသမီးဓမ္မတာရာဒီလာချိန်မျိုးမှာတန်ရှင်မှုအားနေတဲ့ကြောင့်မဖြစ်တဲ့ဒီခုနပြောတဲ့မိမကူကနေပြီးတော့မှအဖြူဆင်းတာမျိုးတို့ပေါ့နော်ရာရန်နာမျိုးတို့တွေဖြစ်လာခဲ့တယ်ဒါမှမဟုတ်လဲဒီရာဒီလာချိန်ပုံမှန်ပေါ့နော်ခံစားရတဲ့မျိုးသမီးဝေဒနာတွေဖြစ်တဲ့ခါကြိုက်တာမျိုးတွေဒီစီးဆက်ကြိုက်တာမျိုးတွေကြိုက်ခဲမှုတွေပေါ့နော်အဲ့အတွက်ဆိုလို့ရှိရင်လည်းပဲဟိုကျွမ်းကျင်နေပေါ့နော်တက်ဆိုင်ရာဒီကျမယုံနန်းနေနဲ့တိုင်ပင်ပြီးတော့မှဟိုကုသတင်ပါတယ်ခံယူတင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆင်မ
ဖြူရီအစီအစဉ်တွေကိုရေဒီယိုရုံမြင်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်ဖြူရီမြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/fuebemis ဖြစ်ပါတယ
်ဖြူရီအစီအစဉ်တွေကိုမနေ့9နာရီထိဆက်ပြီးတော့ဓာတ်ရိုက်တင်ဆက်နေတာပါအခုတော့တိုင်းရင်သတင်းလွှာအစီအစဉ်အလှည့်ရောက်ပါပြီချင်းမကွေးနယ်စပ်ကစစ်ကောင်စီစခန်းတွေကိုချင်းညင်အောင်တပ်တွေဝင်သိမ်းခဲ့တဲ့အကြောင်းနဲ့ကချင်ပြည်နယ်မှာတော့နှစ်လအတွင်းစစ်ကောင်စီတပ်စခန်း80လောက်ကို KIA တပ်ကသိမ်းယူခဲ့တဲ့အကြောင်းစတဲ့တိုင်းရင်းသားဒေသကသတင်းလွှာတွေကို Fever Wine တို့ဒေသတွေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟောင်းပါနေဆက်ဒေတာတိုင်းရင်သားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီကပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်မကွေးတိုင်းအစပ်မှာရှိတဲ့ဂျင်တွေးမြို့ကိုချင်းညီနောင်ပူပေါင်းအဖွဲ့တွေကသိမ်းပိုက်လိုက်ပါတယ်။ MAS AP နလတာအတွင်းကချင်လွတ်လပ်ရေးတပ်မတော် KIA ကစစ်ကောင်စီပိုင်းနယ်စမြို့နယ်စခန်းကြီးငယ်90ခန့်ကိုသိမ်းပိုက်နိုင်ခဲ့ပါတယ်။မွန်ပြည်နယ်မှာတော့မော်လမြိုင်မြို့ပေါ်ကလူငယ်တွေကိုစစ်ကောင်စီတပ်ကဖမ်းဆီးပြီးတပ်သားတွေစုဆောင်းနေတယ်ဆိုတဲ့အခြေအနေတွေကိုကြားကြရမှာဖြစ်ပါတယ်။
ကျွန်တော်ကရောဘတ်ပါတရင်တွေကိုဆိုင်းမိုင်းနဲ့တူတင်ဆက်ပေးသွားမှာပါချင်းမကွေးအစက်မှာတည်ရှိတဲ့ဂျင်တွေးမြို့ကစစ်ကောင်စီတပ်စခန်းအားလုံးကိုဧပြီလ29ရက်နေ့မှာအပိတ်သိမ်းပိုက်လိုက်ပြီးယနေ့ခင်းအမြောက်များကိုလည်းသိမ်းဆည်းရမိတယ်လို့မေလာတရနေ့ကချင်းငင်အောင်အဖွဲ့ကထုတ်ပြန်ကြေညာပါတယ်ဂျင်တွေးမြို့သိမ်းတိုက်ပွဲကိုချင်းကကွေးတပ်ဖွဲ့ကံပလက်နဲ့တူအခြားသော CDF PDF ပူးပေါင်းတပ်ဖွဲ့တို့က2023ခုနှစ်ဒီဇင်ဘာလ22ရက်နေ့ကစတင်လာခဲ့ရမှာ3လနီးပါးကြာပြီးနောက်2024ခုနှစ်မတ်လ9ရက်နေ့ကစလို့ချင်းငင်အောင်စစ်စင်ရေးအဖြစ်ပြောင်းလဲသတ်မှတ်ခဲ့တာဖြစ်ပါတယ်အဲ့ဒီစစ်စင်ရေးမှာချင်းငင်အောင်အဖွဲ့ဝင်တွေနဲ့ PDF YDF GZA LPDF ဘရိုပူးပေါင်းပြီးအရခတပ်တော် AA အကူအညီနဲ့တူစစ်ရေးအရှိန်မြင့်တင်ဆောင်ရွက်ခဲ့ကြရာချင်းငင်အောင်စစ်စင်ရေးစတင်ပြီးရက်ပေါင်း54ရက်အကြာဧပြီလ29ရက်နေ့မနေ့ပိုင်း9နာရီခွဲမှာစခန်းတစ်ခုလုံးကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာလို့ချင်းငင်အောင်ကထုတ်ပြန်ပါတယ်
မစလာခုနီယနေကနေဒီကနေ့ဒီကချင်လူလိုက်ရေးတမ်တော် KIA ကနေထိုးစစ်ဆင်လာတဲ့ဒီနလတာကာလအတွင်းမှာစစ်ကောင်စီရဲ့ထိန်းချုပ်ထားတဲ့နေဆမြော့အပါဝင်စခန်းကြီးစခန်းငယ်90ခန်းနဲ့လက်နက်ခဲယမ်းရွှေနဲ့ငွေတွေကိုသိမ်းပိုက်နိုင်ခဲ့တယ်လို့ကချင်လူလိုက်ရေးအဖွဲ့အစည်း KIO KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူကမြန်မာသတင်းမီဒီယာတွေကိုပြောကြားခဲ့တာပါကချင်လူလိုက်ရေးတမ်တော်ဌာနချုပ်လိုင်စာမြော့အနီးကခန္ဓာစခန်းကြီးတွေပမောမန်စီမြို့နယ်ထဲကတိုက်ရင်တွေစီရေးပြူဟာစခန်းကြီးတွေဖားကမြို့နယ်ထဲကကိတ်စခန်းတွေကိုပါသိမ်းပိုက်နိုင်ခဲ့တာပါလက်ရှိချိန်ထိလည်းစစ်ကောင်စီတိုက်ရင်တပ်စခန်းကုန်းပြူဟာကုန်းတွေကိုကချင်လူလိုက်ရေးတမ်တော် KIA ဘက်ကထိုးစစ်ဆင်တိုက်ပွဲတွေမြို့သိမ်းစခန်းတိုင်းတိုက်ပွဲတွေဆက်လက်ဖော်ဆောင်နေတာဖြစ်ပါတယ်
စစ်ကောင်စီကနေကြီးကျောင်းလေးကျောင်းနဲ့အတူလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်လို့ကြီးရွာမီးလောင်သွားတဲ့မွန်ပြည်နယ်ကကြီးလက်ဒေသခံတွေနေရပြန်ဖို့စစ်ကောင်စီအုပ်ချုပ်ရေးမှူးတွေကပြန်ခေါ်နေပါတယ်။ရွာတွေအိမ်တွေမီးလောင်လို့ထွက်ပြေးနေကြရတဲ့ဓမ္မသက်တရနာကျွန်းကုန်းနဲ့ကော့ဘိန်ကော့ပေါက်ကြီးရွာတွေကစစ်ဘေးရှောင်တွေအနေနဲ့မိမိတို့ရဲ့ရွာတွေမှာပြန်နေထိုင်ကြပါလို့စစ်ကောင်စီအုပ်ချုပ်ရေးမှူးတွေကဧပြီလနှောင်းပိုင်းကစပြီးပြန်ခေါ်နေတာပါ။ဘဝအသက်ဦးအိမ်လုံခြုံမှုမရှိသေးတဲ့အတွက်ဒေသခံများစုကနေရပြန်လူကြသေးဘူးလို့စစ်ဘေးတည်နေတဲ့ဆရာတော်တပါးကမိန့်တော်မူပါတယ်။မွန်နဲ့ကရင်ပြည်တဲ့အဆက်ဂျိုင်းမြင့်ကန်းတလျှောက်မှာဤခေလရီအတွင်ကမွန်ကရင် PDF တော်လိုင်းပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့အကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားပြီးနောက်စစ်ကောင်စီကြီးရီလီတပ်ကမီးပြင်ကနေလက်နက်ကြီးတွေနဲ့ကြီးရွာတွေကိုပစ်ခတ်တိုက်ခိုက်တယ်လို့ဝေဟင်ကနေလည်းတိုက်လီရင်နဲ့လူထုရဲ့ရွာကိုဘုံကျဲတိုက်ခိုက်လို့ဓမ္မသက်ဒရနာကျွန်းကုန်းနဲ့ကော့ဘိန်ကော့ပေါက်ကြီးရွာတွေမီးလောင်ပြာကျသွားပြီးဆရာတော်တပါးပါဝင်ဒေသခံ30ကျော်သေဆုံးခဲ့ရတဲ့အပြင်ဒေသခံထောင်ချီကလည်းထွက်ပြေးတိမ်းရှောင်နေကြရတာဖြစ်ပါတယ်
ရခိုင်ပြည်နယ်ဘက်မှာတော့တကြော့ပြန်ဖြစ်ပွားလာတဲ့တိုက်ပွဲကြောင့်လူပေါင်း 36,000 ထက်မနည်းနေရစွန့်ခွာထွက်ပြေးနေကြရတယ်လို့ UNOCHA ကပြီးခဲ့တဲ့ကြာပြင်းနေ့ကထုတ်ပြန်ပါတယ်။ကမ္ဘာကူလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူသားချင်းစာနာမှုပူးပေါင်းဆောင်ရွက်ရေးယုံ UNOCHA မြန်မာကမေလ1ရက်နေ့တုန်းကထုတ်ပြန်ခဲ့တာပါ။အဲ့ဒီစစ်ပေးတင့်ပြည်သူတွေဟာတစ်တုံညာနှစ်ခွန်စစ်စင်ရေးနောက်ပိုင်းစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်ကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရဆွန့်ခွာရတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်တို့တွေထဲကဒေသခံတွေဖြစ်ကြတယ်လို့လည်းဆိုပါတယ်။တပြည်မြန်မာနိုင်ငံမြောက်ပိုင်းစကိုင်းတိုင်းကချင်းပြည်နယ်ရှမ်းပြည်နယ်တောင်ပိုင်းနဲ့မြန်မာနိုင်ငံတောင်ပိုင်းဒေသဘက်ကကရင်ပြည်နယ်တို့ဘက်ဖြစ်ပွားလာနေတဲ့စစ်ကောင်စီနဲ့တိုင်းရင်းသားလူမျိုးစုနဲ့နှက်ကင်တပ်ဖွဲ့ကြားစီရေးပိပခတွေကြောင့်ဒေသခံရဲ့တာသိန်းကနန်းကကာကွယ်ဆောင်ရှောက်မှုဆိုင်ရာစိုးရိမ်ပူပန်မှုတွေမြင့်တက်နေတယ်လို့လည်းပါရှိပါတယ်
ဧပြီလနှောင်းပိုင်းမှာအပူလိုင်းဖြတ်လို့အပူချိန်မြင့်နေချိန်ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့တောင်ဖက်ဒေသမှာရောက်ရှိနေကြတဲ့စစ်ဘေးရှောင်ပြည်သူတွေဟာလိုအပ်တဲ့စေဝါးတွေအပြင်ရေရှားပါမှုပြဿနာကြုံတွေ့နေရပါတယ်။ပင်လောင်းမြို့နယ်ထဲမှာရှမ်းကယားနယ်ဆက်ဖက်ကစစ်ဘေးရှောင်လာသူ2000ကျော်ရှိနေပြီးစစ်ဘေးရှောင်စခန်းလည်း20ကျော်ရှိနေပါတယ်။ရှမ်းပြည်တောင်ပိုင်းပင်လောင်းစီဆိုင်မြို့နယ်ဘက်မှာအရင်နှစ်တွေတုန်းကလည်းရေရှားပါမှုပြဿနာကြုံတွေ့နေရပြီးမြဲယခုနှစ်မှာတော့တောက်ဖို့အတွက်သာခြွေတာချန်ထားပြီးစီကျော်ပုတ်ဖို့ချိုးဖို့တော့မှရှိတော့တဲ့အနေထားမှရှိနေတာကြောင့်ကျမကြီးပါထိခိုက်လာနေတယ်လို့စစ်ဘေးရှောင်အမျိုးသမီးတယောက်ကပြောပါတယ်။ပုံစင်းသုံးတွေစီစည်းတွေနဲ့တူတော့သုံးရီတင်ရောင်းတဲ့ကားကလည်းယခုနှစ်မှနေရာအနီးအဝေးလိုက်တစည်းကို7,500ကနေ8,000အထိပေးဝေနေရတာကြောင့်ငွေကြီးမရှိအလိုရှင်မရှိတဲ့စစ်ဘေးတိမ်းရှောင်နေသူတွေအဖို့မိုးရီကိုသာမျောလင့်အားထားနေရတယ်လို့ဆိုပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။အာဏာသိမ်းစစ်ကောင်စီကိုရွရွချွန်ချွန်တော်လန်တိုက်ခိုက်ပြီးချင်းပြည်နယ်နယ်မြေ85ရာခိုင်နှုန်းကိုသိမ်းပိုက်ထားနိုင်တဲ့ချင်းတော်လန်ရေးတပ်ဖွဲ့တွေဟာနိုင်ငံရေးသဘောထားကွဲလွဲမှုတွေရှိလာနေပြီးအချင်းချင်းကြားနယ်မြေကန့်သတ်မှုတွေရှိလာနေပါတယ်။ချင်းຫນွေဦးတော်လန်ရေးတပ်ကအခြေအနေကိုကိုရောဘကစုစည်းတင်ဆက်ထားပါတယ်။
ချင်းပြည်နယ်ဖလန်းမြို့နယ်တိတိန်မြို့နယ်ထဲမှာအခြေပြုလှုပ်ရှားနေကြတဲ့ချင်းငင်အောင်အဖွဲ့ဝင်တွေကချင်းမျိုးသားတပ်မတော် CNA ကိုသူတို့ထိန်းချုပ်ထားတဲ့နယ်မြေအတွင်းလူကြော်လှုပ်ရှားတာတွေမလုပ်ဖို့ဤခေတ်ရဲ့ဘက်ကသတိပေးစာပေးပို့ထားတဲ့အကြောင်းကို CNO CNDA ပထူထူတွင်းမှုစလိုင်းဝီလျံချင်းကယခုလိုပြောဆိုပါတယ
်။ကျွန်တော်ကျွန်တော်လည်းသူတို့ကိုတိန်းကြနေမှရှိဆိုလို့ဟာခါနဲ့ထန်တလာနေလည်းရှိပါတယ်။ဆိုတော့ကျွန်တော်တို့ဟိုအတိုင်းငင်ခေါ်ပြီးမှအားလုံးဝမ်းပြေးမှချင်းပြည်တစ်ခုလုံးကိုတိန်းနိုင်တဲ့အနေအထားတွေပူပေါင်းဆောင်ရဖို့လိုတဲ့တချောင်းကျွန်တော်တို့အကောင်းဆုံးဟိုဒီနှင်းနှိုင်းအဖြစ်ရှာတဲ့နေလာမြေကျွန်တော်တွားမှာပါ။သုံးဝမရရင်တော့ဒါကျွန်တော်တို့ဖက်မှာလည်းပြင်ဆင်ထားတဲ့ဟာတွေရှိတယ်။ဒါပေမဲ့အဲ့ဟာတွေတော့ဟိုဖြစ်မလာပါစေနဲ့လို့တော့ဟိုဆူတောင်းနေပေါ့နော်။ဆိုတော့ဟိုအစဉ်ပြိုင်တိုင်းလည်းလမ်းကြောင်းတော့ကျွန်တော်တို့ရွေးချယ်တွားမှာပါဟုတ်ကဲ့
။စစ်ကောင်စီကထိန်းချုပ်ထားတဲ့ဖလန်းမြို့ကိုပြန်လည်ရယူနိုင်ရဲ့အတွက် CNO CNDF အနေနဲ့နှိဝက်နေပါပြင်ဆင်မှုတွေပြုလုပ်လာခဲ့ပြီးဖြစ်တယ်လို့ချင်းမျိုးသားတမတော်အနေနဲ့ညှိနှိုင်းခြင်းသဘောတူညီမှုမရှိဘဲမိမိတို့ဘာသာဖလန်းမြို့တွင်းမှာမိသည့်စီလှုပ်ရှားမှုမှမပြုတ်လို့ဖို့သတိပေးစာပေးပို့ခဲ့တာဖြစ်ပါတယ်ဒီလိုချင်းနေနဲ့ပတ်သက်ပြီးချင်းမျိုးသားတက်မတော်စီနဲ့ပြောရေးဆိုခွင့်ရှိသူစလိုက်ထက်နေကခုလိုပြန်ကြားထားပါတယ
်မြုပ်သိမ့်တိုက်ပွဲတွေပေါ်ဆောင်ဖို့ဆိုပြီးတော့လှုပ်တဲ့နေရမှာကျွန်တော်တို့မှာဝန်နေဆရာကောင်းတော့ပါတချို့ CDF ဒီဒေသအခြေခံ Local Defense Force တွေကခုနေမှာအဲ့ဒါလိုမလုပ်ဖို့ဆိုတဲ့ဟာဒီ စားနေတော့လကောင်ထုံးနေတော့လကောင်ကျွန်တော်တို့တွေ့နေတာတွေရှိတယ်ဒါမဲ့ကျွန်တော်တို့လုံဆရာရှိတာကတော့ကျွန်တော်တို့ကတော့ဆက်ပြီးတော့လုံတော့မှာပေါ့
ဒါအပြင်တိတိမြို့နယ်မှာချီပြူလှုပ်ရှားနေတဲ့ BDF ဇိုလန်ကလည်းကျူတင်ညှိနှိုင်းခြင်းမရှိဘဲတိတိမြို့ပေါ်မှာတိုက်ပွဲဖော်ဆောင်ခြင်းမလုပ်ဖို့ချင်းမြို့သားတမတော် CNA စစ်ဦးစီးချုပ်ထံတရိပ်ပေးစာပေးပို့ခဲ့ပါသေးတယ်ချင်းလူငယ်နိုင်ငံရေးလှလသုံးသက်သူ India for Myanmar တီထောင်သူ slide တော့ကတော့ချင်းမြို့သားထုတစ်ခုလုံးရဲ့အကျိုးစီးပွားကိုရှေ့ရှုပြီးဦးပေါင်းအဖြစ်ရှာကြဖို့အကြံပြုထားပါတယ
်နိုင်ငံကြီးကိုနိုင်ကိုကအားပြိုင်မှုတွေရှိလာတဲ့အခါကျတော့ဒီနိုင်ငံကြီးအရဆွေးနွေးဖို့အင်အားစုတွေကြားမှာအားလုံးသဘောတူတဲ့ platform တစ်ခုအမြန်ဆုံးလိုအပ်တယ်ဒီလိုဟာမျိုးအချင်းချင်းကဒါကျွန်တော်အနေနဲ့ဆိုတော့အဖြစ်ရှာမှုကိုပဲအရင်လှုပ်ဆောင်သိမ်းတယ်လို့ထင်တယ်အဖြစ်ရှာပေးနဲ့ကြီးကိုအကြောင်းပြုလို့ပြသူမှရွတ်လို့ရင်အချင်းချင်းကြားနှုတ်ဆက်တွေ့သဘောထားကိုလို့မှုကကျွန်တော်ချင်းပြည်အတွက်အန္တရာယ်ပိုကြီးတယ်လို့ကျွန်တော်မြင
်လက်ရှိချင်းပြည်နယ်ကချင်းတော်လိုင်းအားစုတွေဟာနိုင်ငံရေးသဘောထားကိုလွယ်မှုတွေကြောင့်ချင်းမျိုးသားတမတော် CNA ဦးဆောင်တဲ့ချင်းလန်းကောင်စီနဲ့ချင်းပြည်အစိုးရဖွဲ့ကတစ်ဖက်ကြာကာလချင်းမျိုးသားတိုင်ပင်ခံကောင်စီ ICNCC နဲ့ချင်းငင်အောင်အဖွဲ့တို့ကတစ်ဖက်ကွဲလွဲပြီးအားပြိုင်မှုတွေဖြစ်လာနေပါတယ် CNO CNDF နဲ့ PDF ဇုံလန်းတို့ဟာချင်းလန်းကောင်စီမှာပါဝင်ခြင်းမရှိဘဲချင်းငင်အောင်အဖွဲ့ဝင်တွေဖြစ်ကြပါတယ်
ဟွန်ပြည်နယ်မော်လမြိုင်မြို့မှာညဘက်ကင်းလက်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာမြို့ပေါ်ရက်ွက်လမ်းမတွေပေါ်မှာတွေ့ကြမြလူငယ်တွေကိုစစ်ဆေးမေးမြန်းဖို့ဆိုပြီးဖမ်းဆီးခေါ်ဆောင်သွားတာလုပ်နေပါတယ်။စစ်မှုထမ်းဖို့လားဘသူတွေကိုဖမ်းဆီးသွားတာလဲဆိုတာကိုမယမင်းကနေစုစည်းတင်ဆက်ထားပါတယ်။
ပြီးခဲ့တဲ့တနင်္လာနေ့ညပိုင်းကရေခဲစက်အလုံးနေရာကနေပြန်လာတဲ့လူငယ်3ဦးကိုမော်လမြိုင်တောင်ရိုးတန်းရက်ွက်ဝင်မှာစစ်ကောင်စီတပ်ဖွဲ့တွေကဖမ်းပြီးစစ်သားစုဆောင်ရေးကိုပို့လိုက်တယ်လို့ရက်ွက်နေလူကြီးတူကပြောပါတယ်
။မွတ်စလင်ချက်သိနေတဲ့ကောင်ဒီကောင်ကရေခဲစက်ကနေထမင်းစားပြီးတော့ပြန်လာတာ။ကျန်လာတော့မှချက်ကားကြီးရောက်လာပြီးဒီကောင်ကိုခေါ်ရတယ်။ခေါ်ပြီးအရင်ကကြောက်လဲလို့ရှာတော့ဘူးကလည်းမသိဘူး။နောက်ကြာမှပြန်ဆက်တယ်ရတယ်။ဟိုစစ်သားစုဆောင်ရေးတွေရောက်နေပြီ။
မော်လမြိုင်မြို့ပေါ်ရက်ွက်မှာလူငယ်တွေကိုစစ်သားတက်ဆူဆောင်းဖို့အသင်အတမဖမ်းဆီးမှုတွေစစ်ကောင်စီကဇက်တိုက်လှုံ့ဆော်နေတာပါ။မွန်ရင်ကျင်းမှုပြတိုက်နေကစစ်သားဆူဆောင်းရေးဌာနမှာတော့မိဘတချို့ပတ်စံပေးပြီးရွေးထုတ်လာနိုင်တယ်လို့သတင်းထွက်နေပေမဲ့ဘယ်လောက်ထိပေးရလဲဆိုတာကိုတော့တိကျအတည်ပြုချက်မရသေးပါဘူး။အခုတထိပ်မာရှယ်လောနဲ့ညမထွက်ရမိတ်ထောက်ပြန်လာတဲ့ရင်းမြွနယ်မှာတော့ PDF တပ်ဖွဲ့တွေမြို့တဲ့အထိဝေရောက်လှောက်ရှားမှုတွေရှိနေလို့စစ်မှုထမ်းဖို့လူငယ်တွေကိုမခေါ်ပေးနိုင်ဘူးလို့ရင်းမြွ့ထွေထွေအုတ်ချောက်ရီဝန်ထမ်းတူကပြောပါတယ်
။ကျွာကဒီရောရက်ွက်တရားတွေရောဟိုအုတ်ကြီးတွေကိုစီဝေးခေါ်တယ်။ဟိုအုတ်ကြီးတွေကထပြောတယ်။အဲ့ဒါခရိုင်ဘူးလို့ပါလို့နည်းနည်းစဉ်းစားကြည့်ပါတဲ့။ကျွန်တော်တို့ကိုဒီကိစ္စတွေမလုပ်ပေးနိုင်ရင်ကျွန်တော်တို့ကိုဖြုတ်မယ်လို့ထောက်ချမယ်လို့လုပ်ရဆိုရင်တော့ကတော့ကျွန်တော်တို့အတွက်ဘာမှပြဿနာမရှိဘူး။ခေါကောင်တွေကကျွန်တော်တို့ချုပ်ပြမယ်လို့ထောက်ချမယ်လို့လုပ်မှာမဟုတ်ဘူးတဲ့။ကြိုးကုန်းသားနဲ့ကပ်ပြရတယ်။တိုင်းနဲ့တိုင်းနဲ့ပဲဆိုသွားမှာတဲ့
။မွန်ပြည်နယ်ကတချို့ကြီးရွာမှာတော့စစ်မှုထမ်းစီရင်နေပါဝင်နေတဲ့လူငယ်တွေအနေနဲ့စစ်မှုမထမ်းလို့ပဲနာမည်ပြပြချင်နေဆိုရင်တပ်ဆိုင်ရာအောက်ချောက်ရေးမှူးတွေကိုငွေ30ကနေ330ထိပေးပြီးစီရင်ကနေပယ်ဖျက်လို့ရတယ်လို့ပြောဆိုမှုတွေရှိနေပါလို့ရှင်။
ခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ရမှာပါရှင်
။ချင်းပြည်နယ်နဲ့မကွေးတိုင်းအစပ်မှာရှိတဲ့ဂျင်တွင်းမြို့ကိုချင်းငင်အောင်ပူပေါင်းအဖွဲ့ကသိမ်းပိုက်လိုက်ပါတယ်။မတ်အေဘီနှစ်လတာအတွင်းကချင်လွတ်လပ်တပ်မတော် KIA ကစစ်ကောင်စီပိုင်းနဲ့ဆက်မြို့နဲ့စစ်စခန်းကြီးငယ်80ခန့်ကိုသိမ်းပိုက်နိုင်ခဲ့ပါတယ်။မွန်ပြည်နယ်မှာရောမော်လမြိုင်မြို့ပေါ်ကလူငယ်တွေကိုစစ်ကောင်စီတပ်ကဖမ်းဆီးပြီးတပ်သားတွေစုဆောင်းပြီးပါတယ်။
တော်ရရှင်များအခုနားဆင်နေခဲ့ကြတာကတော့နေဆက်ဒေတာကတိုင်းရင်းသားတည်င်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်စီစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါ။ကျမကနန်းဟောင်းပါရှင
်။တောင်းကြနေမနဲ့ခင်အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။VOA အမေရိကန်တန်ကထုတ်လွှင့်ချက်နေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့သတင်းပေးခြင်းနဲ့ဆိုရင်တော့စာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဆက်ပြီးတော့ပြောပြသွားမှာဖြစ်ပါတယ်ဗျာ။အမေရိကန်နိုင်ငံတလောကတက္ကသိုလ်ဝင်းနေမှာဂါဇာစစ်ဆန့်ကျင်ရေးဆန္ဒပြသူတွေတိုးလာနေချိန်မှာပဲသမ္မတဂျိုးဘိုင်ဒန်ကလွတ်လပ်စွာပြောဆိုခွင့်နဲ့အတူတရားဥပဒေစိုးမိုးမှုရှိဖို့လိုအပ်ကြောင်းဂျာတာဘရင်းနေသမရအင်ဗျူတော်ကနေပြည်သူကိုပြောကြားတဲ့မိခွန်းမှာထည့်သွင်းသွားပါတယ်။လွတ်လပ်စွာပြောဆိုခွင့်ဟာဒီမိုကရေစီအတွက်အဓိကကျတာမှန်ပေမဲ့တရားဥပဒေစိုးမိုးမှုကတော့ရှိရမှာဖြစ်ကြောင်းသူကဆိုပါတယ်။ ဟာမတ်စ်ဖွဲ့ကအပြုသဘောဆောင်တဲ့အနေနဲ့အစ္စရေးနဲ့ယာယီအပြစ်ခတ်ရစဲရေးအစုပြုချက်တင်ဖို့လေ့လာနေတယ်လို့ဟာမတ်စ်အကြီးအကဲအစ္စမေဟန်နီယပ်ကပြောပါတယ်။ဟန်နီယပ်ဟာဒီကိစ္စအတွက်အီဂျစ်ထောက်လန်းရေးအကြီးအကဲနဲ့ရောကာတာဝန်ကြီးချုပ်နဲ့ပါတယ်လီဖုန်းဆက်သွယ်ပြောကြားခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာအမျိုးသားတွေနိုင်ငံသားထွက်ပြီးအလုပ်လုပ်ခွင့်ကိုမေလ၁ရက်နေ့ကစလို့စစ်ကောင်စီကယာယီရဆိုင်းလိုက်ပါတယ်ထွက်ခွာခွင့်ကိစ္စတွေပို့ပြီးတော့အချိန်ယူစီစစ်နိုင်ဖို့အတွက်နောက်ပြီးတော့အခြားအခြေအနေတွေအရယာယီရဆိုင်းလိုက်ရတာဖြစ်တယ်လို့အလို့သမားကြီးဝန်ကြီးဌာနကပြောပါတယ်မြန်မာနိုင်ငံမှာ2021စစ်တကအနာသိမ်းခဲ့တဲ့နောက်ပိုင်းမှာထွက်ပြေးခိုလုံနေကြရတဲ့မြန်မာဒုက္ခသည်တွေက38ဦးကိုအိန္ဒိယအာဏာပိုင်တွေကမေလ2ရက်နေ့မှာပထမအထုပ်အဖြစ်နဲ့ပြန်ပို့လိုက်တယ်လို့အိန္ဒိယနယ်စပ်မှနေသူတဦးကပြောပါတယ်ခင်ဗျာနောက်ဆုံးရသတင်းအကျဉ်းချုပ်တွေကိုပြောပြခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လို့ရမှုကတော့ကုစုံမိုးကျော်ဖြစ်ပါတယ်ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ် VO ရဲ့မနေ့ခင်းအစီအစဉ်ကိုမနေ့9နာရီအထိလိုင်းနိုမီတာ2440 51ကနေတင်ဆက်ခဲ့တာပါဒီဝေးချင်းမိတ်ဆွေများနဲ့တကွပြည်သူအားလုံးဘေးကင်းလုံခြုံပြီးတော့အဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ဒီဝေးကိုအားပေးကြည့်ရှုတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။